Welcome to the Voice of America in Burmese.
Mingla myo jan ma toda shin ya shin. PUE American tan ye 2022 khu ne January la 18 ye tinin ni ni nya bai season ni go American Pi Taung Su myo do Washington DC ka ni myama san naw chin nya 9 nai ka ni 10 nai thi line do meter 19 25 32 ne line lat meter 190 ru ka ni satin thau lin pe ni ba bi shin.ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တဲရောက်တဲ့တင်းတွေကိုကိုရရင်နိုင်တဲ့အတူတင်ပြပေးပါမယ်ရှင်ဇန်နဝါရီလ6ရက်နေ့ကသမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေအမေရိကန်လွှတ်တော်ကိုစီးနင်းဝင်ရောက်ပြီးဆယ်ရက်အကြာမှာအဲ့ဒီစီးနင်းမှုတွေဒါဇင်နဲ့ချီတဲ့လက်ရအစွန်းရောက်အဖွဲ့တွေပါဝင်တဲ့အချက်ကိုလေးလာသူသူတည်တွေကရှာဖွေတွေ့ရှိခဲ့ပါတယ်စူပူသူတွေဟာ QAnon လို့ခေါ်တဲ့ရွေးကောက်ပွဲမတမာမှုတွေရှိတဲ့ဆိုရယ်လုတ်ကြံဖန်တီးတဲ့င်းကိုယုံကြည်ထုတ်လွှင့်နေသူတွေProud Boys လို့ခေါ်တဲ့လက်ရအစွန်းရောက်စစ်သွေးကြွအဖွဲ့နဲ့လူပြူကြီးစွေးဝါဒီအဖွဲ့တွေ COVID-19 ကာကွယ်ရေးနှကောင်းစည်းဝတ်ဖို့ညှင်းဆူနေသူတွေနဲ့သမ္မတ Trump ကိုအခိုင်အမာထောက်ခံသူတွေဖြစ်ပါတယ်။တောင်ပိုင်းစီရင်နွမ်းပါမှုဆိုင်ရာဥပဒေရေးရာဌာန SPLC လို့ခေါ်တဲ့ American ပြည်ရင်းလူအခွင့်ရေးအဖွဲ့တစ်ခုကအဲ့ဒီအဖွဲ့နာမည်တွေကို VOA ကိုရှင်းလင်းပြောကြားခဲ့ပါတယ်။ SPLC ကအဲ့ဒီအဖွဲ့တွေကိုအမုန်းတရားအခြေခံတဲ့အဖွဲ့တွေအဖြစ်သတ်မှတ်ထားပါတယ်။ဒါပေမဲ့ဥပဒေစိုးမိုးရေးအဖွဲ့တွေကတော့အဲ့ဒီအဖွဲ့တွေကဘယ်အဖွဲ့ကိုမှပြည်ရင်းအကြမ်းဖက်အဖွဲ့တွေအဖြစ်တရားဝင်သတ်မှတ်ထားတာမရှိပါဘူး။လွတ်တော်စီနင်းမှုတွေလူသိသိမများတဲ့အမျိုးသားဆိုရှယ်လစ်ကလပ်ဒါမှမဟုတ် NSC 131လို့ခေါ်တဲ့အဖွဲ့ကအဖွဲ့ဝင်တွေလည်းပါဝင်ပါတယ်။ဒီဖွဲ့ကလူမဲတွေရဲ့အသက်ကလည်းအရေးကြီးပါတယ်ဆိုရဲ Black Lives Matter လှုပ်ရှားမှုကိုတံပြန်ဆန့်ကျင်ဖို့မကြာသေးခင်ကမှဖွဲ့စည်းခဲ့တာပါတရားဥပဒေစိုးမိုးရေးအဖွဲ့ရဲ့အနေနဲ့စူပူသူတွေနဲ့အစွန်းရောက်အဖွဲ့တွေဆက်ဆက်နေတာကိုသိထားကြောင်းနဲ့ဒီအဖွဲ့တွေကြားလွှတ်တော်ကိုကြိုတင်ပူးပေါင်းကြံစည်တိုက်ခိုက်ခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းမြို့တော်ခရိုင် District of Columbia ရဲ့ယာယီတရားရုံးရှိနေ Michael Shawan ကပြောပါတယ်ရှင်ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်အနေနဲ့လာမယ့်ဇန်နဝါရီ20ရက်နေ့သမ္မတကျန်းသစ္စာကျင်းစုအပြီးအစောပိုင်းအချိန်တွေအတွင်းမှာပဲသမ္မတအုပ်ချုပ်ရေးအာဏာကိုအသုံးပြုပြီးသူ့အရင်သမ္မတထရမ့်လက်ထက်ဆုံးဖြတ်ခဲ့တဲ့အငင်းပွားပွဲဆုံးဖြတ်ချက်တွေကိုပြောင်းလဲသွားဖို့ရှိပါတယ်။အလားတူပဲသမ္မတအခွင့်အာဏာကိုအသုံးပြုပြီးကိုရိုနာဗိုင်းရပ်စ်ကပ်ရောဂါတုံ့ပြန်ဆောင်ရွက်ရေးဆိုင်ရာအမိန့်တွေထုတ်ပြန်ချမှတ်သွားဖို့လည်းရှိပါတယ်။ဒီလိုအမိန့်တွေနဲ့ပတ်သက်လို့ရွေးကောက်ခံသမ္မတဘိုင်ဒန်လက်ထက်တာဝန်ယူမဲ့အင်ပြူတော်အရာရှိချုပ်ရဲ့စနေနေ့ကထုတ်ပြန်တဲ့မှတ်တမ်းမှာဖော်ပြထားတာပါဂျိုးဘိုင်ဒန်အနေနဲ့ကွန်ဂရက်လွှတ်တော်ကိုမဆောင်ဆိုင်တော့ဘဲတိုင်းပြည်ကိုအလျင်မြန်ဦးဆောင်သွားဖို့ကြိုးပမ်းနေတာကြောင့်သမ္မတအခွင့်အာဏာနဲ့ထုတ်ပြန်မဲ့အမိန့်တွေကိုသူကျန်းသစ္စာချင်းဆိုပြီးဆက်ရဲအတွင်းမှာထုတ်ပြန်သွားဖို့ရှိပါတယ်ဒီလိုထုတ်ပြန်မဲ့အမိန့်တွေထဲမှာမွတ်စလင်အများစုရှိတဲ့နိုင်ငံတွေနဲ့ပတ်သက်လို့သမ္မတထရမ့်ချမှတ်ထားခဲ့တဲ့လူဝင်မှုကြီးကြပ်ရေးကန့်သတ်ချက်တွေကိုအဆုံးသတ်သွားဖို့ဥတုရာသီပြောင်းလဲမှုဆိုင်ရာပါရီသဘောတူစာချုပ်မှာပြန်လည်ဝင်ရောက်ဖို့နဲ့ကာယောဂထိန်းချုပ်ရေးအတွက်အစိုးရအဆောက်အုံနေရာတွေနဲ့ပြည်내အချင်းချင်းကူးလူသွားလာတဲ့အချိန်တွေမှာနှကောင်းစည်းတွေမဖြစ်မနေဝတ်ဆင်ကြဖို့စတဲ့အမိန့်တွေထုတ်ပြန်သွားဖို့စီစဉ်ထားပါတယ်။ Honduras နိုင်ငံကရွှေ့ပြောင်းလာသူအနည်းဆုံး 9,000 လောက်ဟာဂွာတီမာလာနိုင်ငံကိုဖျက်ပြီးတော့ American ပြည်တော်စုအစိုးရတဲ့တာဝန်ယူတဲ့အစောပိုင်းရက်တွေမှာရောက်လာနိုင်မှုမျှော်လင့်ရင်းတည့်ရစောပြီးတော့စတင်ထွက်ခွာလာနေပါတယ်။ Honduras နဲ့ Guatemala ကအဝေးပြေးလမ်းမကြီးတွေတခြားစစ်ဆေးရေးစခန်းတွေကရဲတွေကစောစောပိုင်းကထွက်လာတဲ့သူတွေရဲ့တပ်တီခံဆာရွက်စာရန်တွေကိုတောင်းဆိုခဲ့ပါတယ်။ဒါပေမဲ့လူကြီးကိုရှေ့ဆက်မသွားနိုင်အောင်ရပ်တန့်ဖို့တော့မကြိုးစားခဲ့ပါဘူး။လမ်းလျှောက်လာနေတဲ့ရွှေပြောင်းသူတွေဟာကီလိုမီတာထောင်နဲ့ချီတဲ့ခရီးကိုရဲရဲရင်ရင်ဖြတ်ကျော်ပြီးဂွာတီမာလာနဲ့မက္ကဆီကိုကိုဖြတ်ပြီးအမေရိကန်ပြည်ထောင်စုအထိရောက်အောင်သွားမယ်လို့ပြောဆိုပါတယ်။သူတို့နိုင်ငံမှာကြုံနေရတဲ့ဆင်းရဲနွမ်းပါမှုအလုပ်လက်မဲ့ပြဿနာအကြမ်းဖက်ကိုင်းတွေနဲ့မူရစီပြဿနာတဘာဝဘေးရန်တွေကနေလွတ်မြောက်ဖို့အခုလိုသွားနေတာလို့လည်းပြောပါတယ်။အရင်သမ္မတဒေါ်နယ်ထရမ့်လက်ထက်ကထက်သူတို့အပေါ်မှာစာနာငဲ့ညာမယ်လို့မျှော်လင့်နေတဲ့ဒီလူအုပ်ကြီးကအမေရိကန်ပြည်ထောင်စုမှာရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ကျန်းသစ္စာမကျင်းဆိုခင်တပတ်တောင်မလိုတဲ့အချိန်မှာထွက်လာတာဖြစ်ပါတယ်ရှင်။ တရုတ်နိုင်ငံဟာသူ့ဘော်ထိုင်ဝမ်ရဲ့စန့်ကျင်နာတွေကိုပြောင်းလဲဖို့နဲ့စစ်ဖြစ်စရာမလိုပဲသိမ့်ပိုက်နိုင်ဖို့ထိုင်ဝမ်ကျွန်းဒေသခံတွေရဲ့အသိအမြင်တွေကိုပြောင်းလဲတဲ့စစ်စင်ရေးတရက်ကိုစူးစမ်းလုပ်ကင်နေတဲ့အကြောင်းထိုင်ဝမ်ကိုလိလာဆောင်ကြည့်နေတဲ့တိုက်ပီကလိလာစန့်စစ်ရေးပညာရှင်အဖွဲ့တစ်ဖွဲ့ကပြောပါရယ်ထိုင်ဝမ်ကျွန်းမှာနေထိုင်သူတွေအထူးသဖြင့်လူငယ်တွေရဲ့အမြင်နဲ့ယက်တီချက်တွေဟာတရုတ်ပြည်မှာကြီးနေအလန်းကွာသွားပြီးသူတို့ဟာလွတ်လွတ်လပ်လပ်မွေးဖွားသူတွေတရုတ်ပြည်ကြီးနဲ့မသက်ဆိုင်ဘူးဆိုတဲ့အမြင်သဘောထားရှိနေပါတယ်ဒါကိုပြောင်းလဲဖို့တရုတ်နိုင်ငံဘက်ကစူးစမ်းတဲ့နည်းလမ်းတွေထဲမှာစီရင်အရာချင်းချောက်တာတွေဝါရဖြန့်တာတွေနဲ့တရုတ်စစ်တပ်ကသတင်းအချက်အလက်မှားတွေအွန်လိုင်းကတဆင့်ဖြန့်ပြီးထိုင်ဝမ်ကျွန်းမှာနေသူတွေရဲ့အတွေ့အမြင်တွေကိုပြောင်းလဲစေတဲ့နည်းတွေပါဝင်ပါတယ်ထိုင်ဝမ်ကျွန်းခွဲထွက်ရေးလှုပ်ရှားသူတွေကိုစုံစမ်းထောက်လန်းတာမှာတရုတ်နိုင်ငံကဘယ်တော့မှမနာဘဲအမြဲတစေလုပ်ကိုင်ခဲ့တယ်လို့တိုက်ပီအမျိုးသားကာကွယ်ရေးတပ်ကသူစိုက်ဘာလုံခြုံရေးဌာနဒါရိုက်တာချန်ညီဆောက်က VOE ကိုပြောပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဦးဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ကမ္ဘာတော်မှာ COVID-19 ရောဂါကူးစက်ခံသူအရေအတွက်ဟာ94သန်းခွဲကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကဒီနေ့မနက်အစောပိုင်းမှာထုတ်ပြန်လိုက်ပါတယ်။ဒီမှာ American ပြည်ထောင်စုကရောဂါကူးစက်ခံသူအများဆုံးဖြစ်ပြီးကူးစက်သူစုစုပေါင်း 23.8 သန်းရှိပါတယ်။အိန္ဒိယတော့အိန္ဒိယနိုင်ငံက10သန်းခွဲနဲ့ဒုတိယ Brazil နိုင်ငံက 8.4 သန်းနဲ့တတိယအများဆုံးဖြစ်ပါတယ်။အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အယ်လီခရိုင်မှာတော့ဗိုင်းရပ်စ်ကူးစက်ခံသူတသန်းကျော်သွားပြီဖြစ်ပြီးတော့ကူးစက်သူတသန်းကျော်တဲ့ပထမဆုံးခရိုင်ဖြစ်လာပါတယ်။ကူးစက်သူရေအတွက်တသန်းကျော်သွားတာနဲ့အတူကူးစက်မှုအလွန်လင်မြန်တဲ့ဗြိတိန်ကဗိုင်းရပ်စ်မျိုးပိစကွဲကိုခရိုင်ထဲမှာဖြစ်ပေါ်နေတယ်ဆိုတာကိုလည်းအတည်ပြုလိုက်ပါတယ်။အယ်လီခရိုင်မှာတွေ့ရှိတဲ့ဗြိတိန်ကဗိုင်းရပ်စ်မျိုးပိစကွဲကပြဿနာပေးနေတာဖြစ်ပြီးတော့ဗိုင်းရပ်စ်ကြောင့်လူပေါင်း8500ကျော်ဆေးရုံတက်နေရတဲ့အတွက်အယ်လီခရိုင်ရဲ့ကျန်းမာရေးဆောင်ရှားမှုစနစ်ကလည်းအတော်လေးကိုချိနဲ့နေပြီဖြစ်တယ်လို့ခရိုင်ကျန်းမာရေးဌာနညွှန်ကြားရေးမှူးဒေါက်တာဘာဘရာဖာရာကအကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဒါပြင်အယ်လီမျိုးမှာဗိုင်းရပ်စ်ကြောင့်ဆေးရုံတက်နေရတာတွေနဲ့တည်ဆုံးတာတွေဟာပြီးခဲ့တဲ့နွေရာသီကထက်ကို၅ဆလောက်ပိုများလာနေတယ်လို့လည်းသူမကပြောပါတယ်။နော်ဝေးနိုင်ငံမှာတော့ Pfizer ကထုတ်တဲ့ COVID-19 ကာကွယ်ဆေးထိုးပြီးတဲ့နောက်သက်ကြီးပိုင်းတွေက25ယောက်ကျော်တည်ဆုံးသွားတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပါတယ်။ဒီတည်ဆုံးသွားတဲ့သူတွေဟာကျန်းမာရေးအရာလဲအခြေခံစိုးရိမ်စရာအခြေအနေတွေရှိထားပြီးသားဖြစ်တယ်လို့နော်ဝေးကျန်းမာရေးဌာနကပြောပါတယ်။ဗြိတိန်နိုင်ငံအနောက်တောင်ပိုင်းမှာတော့အသက်80နဲ့အထက်သက်ကြီးပိုင်းတွေဟာဆောင်းစတိုရီမြို့ကသက်တမ်း800ကျော်ရှိတဲ့ဘုရားကျောင်းမှာ COVID-19 ကာကွယ်ဆေးတွေကိုထိုးခဲ့ကြပါတယ်ခင်ဗျာ။တရုတ်နိုင်ငံမှာ COVID-19 ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ရောဂါကူးစက်သူတွေကိုထားဖို့အခန်းပေါင်း1500ပါဝင်တဲ့ဆေးရုံတစ်ခုကိုမနေ့ကဆောက်လုပ်ပြီးစီးခဲ့ပါတယ်။တေဆူရကတော့ပြပကနေလာတဲ့ကုန်ပစ္စည်းတွေနဲ့လူတွေကနေတဆင့်ကူးစက်နေတာဖြစ်တယ်လို့အပြစ်တင်လိုက်ပြီးတော့ထိန်းချုပ်ဖို့ပူခတ်ခဲ့တယ်လို့လည်းပြောပါတယ်။ဒီဆေးရုံဟာဗေကျင်းမြို့တောင်ပိုင်းဟေဘေပီနယ်နန်ကောင်းမြို့မှာတည်ဆောက်နေတဲ့ဆေးရုံ6ခုတည်းကတစ်ခုဖြစ်ပြီးတော့ဒီဆေးရုံ6ခုမှာစုစုပေါင်းအခန်းပေါင်း6500ပေါင်မှာဖြစ်ပါတယ်။တရုတ်နိုင်ငံဟာဗိုင်းရပ်စ်ကူးစက်မှုတွေအတော်များများကိုထိန်းချုပ်နိုင်ခဲ့ပေမဲ့လည်းပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့ကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေတာဖြစ်ပါတယ်။နန်ကောင်းမြို့နဲ့ဟေဘေပီနယ်မြို့တော်တွေမှာတော့ဗိုင်းရပ်စ်ကူးစက်တဲ့သူ645ယောက်ကိုကူးသပေးနေတယ်လို့တရုတ်ဆိုရပိုင်းရှင်ဟွာသတင်းအေဂျင်စီကပြောပါတယ်။အခုနောက်ဆုံးကူးစက်မှုတွေဟာပုံမှန်နဲ့မတူဘဲအလွန်ကိုလျင်မြန်ပြီးတော့ကိုင်းတွယ်ထိမ့်သိမ့်ဖို့အတွက်ခက်ခဲတယ်လို့လည်းတရုတ်မျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။အခုနောက်ဆုံးကူးစက်မှုတွေဟာပြည်ပကနေလာတဲ့သူတွေနဲ့ကုန်ပစ္စည်းတွေကြောင့်ဖြစ်တယ်လို့ကော်မရှင်ကအပြစ်တင်ထားပါတယ်။ပြည်ပကုန်ပစ္စည်းတွေတင်သွင်းတဲ့နေရာမှာပုံမှန်မဟုတ်တဲ့စီမံခန့်ခွဲမှုတွေနဲ့အိမ်မှာအလုပ်လုပ်နေကြတဲ့အလုပ်သမားတွေကိုလုံလောက်တဲ့အကာအကွယ်တွေမပေးတာကြောင့်ဖြစ်တယ်လို့ပြောရမယ်အသေးစိတ်ကိုတော့မပြောခဲ့ပါဘူးခင်ဗျာအာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာဒီနေ့မနေ့အစောပိုင်းကတနတ်သမားတွေကချောင်းချောင်းတိုက်ခိုက်ခဲ့တာကြောင့်အာဖဂန်တရားရုံးချုပ်ကအမျိုးသမီးတရားသူကြီးနှစ်ယောက်တေဆုံးသွားတယ်လို့အာဖဂန်အာဏာပိုင်တွေကပြောပါတယ်တရားသူကြီးတွေဟာတရားရုံးကကားနဲ့ရုံးကိုသွားနေတော့မှတိုက်ခိုက်ခံရတာဖြစ်တယ်လို့အာဖဂန်တရားရုံးချုပ်ပြောခွင့်ရအမတ်ကဝင်းကပြောပါတယ်ဒါပြင်တတိယတရားသူကြီးတယောက်နဲ့ရေမောင်းတဲ့ဒဏ်ရာရသွားတယ်လို့ပြောပါတယ်ဒ ီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အခုချိန်ထိတော့ဘယ်သူကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောဆိုခြင်းမရှိသေးသလိုတာလီဘန်အဖွဲ့ကလည်းဒီတိုက်ခိုက်မှုမှာသူတို့ပါဝင်ပတ်သက်မှုမရှိဘူးလို့တာလီဘန်အဖွဲ့ပြောခွင့်ရကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအစိုးရနဲ့တာလီဘန်အဖွဲ့တွေကြားငြိမ်းချမ်းရေးဆွေးနွေးမှုတွေဆက်လုပ်နေပြီမဲ့လည်းမကြသေးခင်လပိုင်းတွေအတွက်နိုင်ငံတော်အကြမ်းဖက်မှုတွေတိုးလာနေတာဖြစ်ပါတယ်။အထူးသဖြင့်ကပူးမြို့မှာဆိုရင်ထင်ရှားတဲ့ပုံကိုယ်တွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်တာတွေဖြစ်လာနေတာကြောင့်ဆိုရင်မှုတွေလည်းတိုးလာနေပါတယ်။အခုနောက်ဆုံးတိုက်ခိုက်မှုဖြစ်ပွားခဲ့တာဟာအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကအာဖဂန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်အားကို2500အထိရှော့ချလိုက်တယ်လို့ကြေညာပြီးနေ့ရက်အကြာမှာဖြစ်ပွားခဲ့တာပါ။ဒါဟာဆယ်စုနှစ်နှစ်ခုအတွင်းမှာအာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်အားဟာအနည်းဆုံးဖြစ်ပါတယ်။2019ဖေဖော်ဝါရီလတုန်းကလည်းအာဖဂန်တရားရုံးချုပ်ကိုပြစ်မှတ်ထားပြီးအသေးခံဘုံးခွဲတိုက်ခိုက်ခဲ့တာကြောင့်လူ20သေဆုံးပြီးတော့41ယောက်ဒဏ်ရာရခဲ့ပါတယ်။ဒီကနေ့လပိုင်းနေ့အတွင်းမှာတော့အာဖဂန်နိုင်ငံမှာနိုင်ငံရေးသမားတွေသတင်းတောက်တွေတက်ကြွလှုပ်ရှားသူတွေဆရာဝန်တွေအစိုးရရှိနေတွေပါဝဲထင်ရှားတဲ့သူအများပြားကိုပြစ်မှတ်ထားပြီးတော့နေပိုင်းမှာပဲလှုပ်ကြံသွက်ဖြတ်တာတွေဖြစ်လာနေပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းအနောက်ပိုင်းမှာတောက်ချာနေကလှုပ်ခတ်သွားတဲ့ငရင်ကြောင့်တေဆုံးတဲ့သူဦးရေဟာ23ယောက်ထက်မနည်းရှိသွားပြီဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးဌာနကဒီနေ့မှပြောပါတယ်။ပြင်းအား 6.2 မဂနီကျူးရှိတဲ့ငရင်ကြောင့်လူပေါင်း120ကျော်နေရန်ရခဲ့ပြီးတော့18800ကျော်လဲသူတို့ရဲ့အိုးအိမ်တွေထိခိုက်ပျက်စီးပြီးတော့ဆုံးခွာထွက်ပြေးခဲ့ရတယ်လို့ဆိုပါတယ်။တချို့တွေကလည်းတောင်ပေါ်တွေမှာနေထိုင်နေကြပြီးတော့တချို့တွေကတော့ကယ်ဆယ်ရေးစခန်းတွေမှာနေနေကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒေသတွင်းနေရအတော်များများမှာလူရွက်မှုတွေကိုနေနှင်းဖို့အတွက်ရဲတွေနဲ့စစ်ဖက်တာဝန်ရှိသူတွေကိုလုံခြုံရေးချထားတယ်လို့အင်ဒိုနီးရှားဘေးဒုက္ခကယ်ဆယ်ရေးဌာနပြောခွင့်ရကပြောပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုအကူအညီပေးဖို့အတွက်လာမဲ့သတင်းပတ်နှစ်ပတ်အတွက်အရေးပေါ်တုံ့ပြန်မှုတွေကိုလှုပ်ဆောင်ထားပြီးဖြစ်တယ်လို့လည်းဆိုပါတယ်။ဒေသတွင်းမှာနောက်ထပ်ငရင်လှုပ်ခဲ့ရင်တော့ဆူနာမီရေလိုင်းဖြစ်လာနိုင်တဲ့အလားအလာရှိတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့မိုးစလနဲ့ဘူမိတိုင်းတိုင်းဌာနအကြီးအကဲကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဟာပစိဖိတ်မီးတောင်ရေဝန်းမမာတီရှိနေပြီးတော့မကြာခဏဆိုသလိုလည်းငရင်အန္တရာယ်နဲ့အင်ဆိုင်ရလေရှိပါတယ်ခင်ဗျာ။ဒီအမေရိကန်အတန်ကနေမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
။2021ခုနှစ်နစ်စမ်းပိုင်းမှာတော့ထောင်ချီတဲ့ IDP ဒုက္ခသည်တွေဟာသူတို့နေရရေးအိမ်တွေစီကိုပြန်ကြဖို့ပြင်နေကြပေမဲ့စုရင်မှုတွေကတော့ရှိနေကြဆဲဖြစ်ပါတယ်။ကချင်ဒုက္ခသည်တွေအိမ်ပြန်နိုင်ရေးအစီအစဉ်မှာဘာတွေကိုသူတို့စိုးရိမ်နေကြသလဲဆိုတာကျွန်မစုမုံကမေးမြန်းတင်ပြထားပါတယ်။ကချင်လူမျိုးရေးတပ် KIA နဲ့မြန်မာအစိုးရစစ်တပ်တို့ကြားစီးပရိပခတွေကြောင့်ဆယ်စုနှစ်တစုစာလောက် IDP ဒုက္ခသည်စခန်းတွေထဲမှာထွက်ပြေးခိုလုံနေရတဲ့တိမ့်ချီတဲ့ကချင်စစ်ပြေးဒုက္ခသည်တွေကတချို့အခုဆိုရင်တော့သူတို့နေရရင်းတွေကိုပြန်နိုင်ရေးကချင်ဒုက္ခသည်ရေးလှုပ်ရှားသူတွေနဲ့အစိုးရတာဝန်ရှိသူတွေစီစဉ်ဆောင်ရွက်နေပါပြီ။ KIA ကိုထိန်းချုပ်နယ်မြေနဲ့အစိုးရထိန်းချုပ်နယ်မြေကဒုက္ခသည်တွေနေရပြန်ရေးစီစဉ်ပေးနေတဲ့ကချင်ဒေသစစ်ပြေးရှောင်ပြည်သူများကူညီစောင့်ရှောက်ရေးကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ်KBC ကချင်နေချင်းခရီးရန်အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်က VOA ကိုအခုလိုရှင်းပြပါတယ်
။သူရချင်းချုပ်ရဲ့မြင်းဒီအေရီးယားမှာကွန်မြူနီယံမူလနေရာပြန်ကိစ္စကိုဆွေးနွေးတဲ့အချိန်မှာ KIA ချင်းချုပ်နေရာမှာရှိတဲ့ IDB လက်ပြန်ဖို့ကျွန်တော် KIA နဲ့ဆွေးနွေးတယ်။ KIA ကလည်းအဲ့ဒါကိုသဘောတူတယ်ပြစ်ကြောင့်မလို့အခုကျွန်တော်တို့ဆိုတော့ဒီဘက်ကိုပြန်လာတဲ့အချိန်မှာသူရဲ့သဘောတူမြင်မလဲပါတယ်ဆိုတော့ကျွန်တော်ဒီမှာလုပ်ပြီးတော့အဆင်ပြေတာပေါ့။ကျွန်တော်အိမ်မီပြီးတော့လို့ရှိရင် KIA ဘက်မှာရှိတဲ့ IDB တွေလည်းပြန်လာဖို့ဖြစ်ပါတယ်။လုံးဝစစ်စစ်တော့အခုကျွန်တော်တို့ဒီ shelter တွေစောက်တော့နေတဲ့ကာလပေါ့ကျွန်တော်တို့ campaign ဒီနေ့မြန်မာဘက်မှာအခုကျွန်တော်တို့ဒီစောက်နေတယ်။အဲဆိုတော့ဒီ March လမကုန်ခင်ပေါ့ April မကျော်ဘူးပေါ့ဆိုရင်တော့ကျွန်တော်အင်ပြန်နိုင်မယ်လို့ကျွန်တော်တို့အဲ့လိုယုံကြည်ရယ်
ဒုက္ခသည်တွေနေရရင်ကိုပြန်နိုင်ရေးစီစဉ်မှုတွေကတော့အခက်အခဲစိန်ခေါ်မှုတွေကရှိနေတော့မှာပဲဒါကြောင့်နိုင်ငံတကာရဲ့အကူအညီရအောင်အကောင်းဆုံးဖြစ်အောင်စီစဉ်ပေးနေပါတယ်လို့ဒေါက်တာကလမ်ဆာဆောင်ကပြောပါတယ်
အခက်ခဲတော့အများကြီးနဲ့ကြုံကြရပဲဖြတ်ပြေးရတာလွယ်တော့ပြန်ပို့တော့တော့ဖြတ်နဲ့ခါမှရှိတယ်ဟိုတစ်ချက်ကတော့နိုင်ငံတကာအဖွဲ့အစည်းအကူအညီမရဘူးဆိုရင်ကျွန်တော်ပြန်မှုတော့ခက်မှာဘာကြောင့်လဲဆိုအိမ်ကနေချာကိုနေချာနေလို့မရတော့ဘူးအားလုံးကပြည့်စုံနေပြီဆိုတော့ပြင်းရင်ကျွန်တော် landmine ကိစ္စတွေပေါ့နော်ဆိုတော့ landmine ကိစ္စမလဲခုတော့အတမတော်ကဟိုကစူးစမ်းပြီးမှဆောင်ရွက်ပြီးနေတယ်ဆိုတော့ process ကတော့အဲ့လိုပဲ tender ကိုတော့ဥတည်နေပါပြီသူတို့ပြန်လာနေတော့သူတို့အရင်လုပ်နေတဲ့နေရာချနေကြတော့သူတို့ပြန်လုပ်လို့ရပါတောင်းရနေရာလုပ်တာပြတ်မွန်ချောင်းကတော့ နိုင်ငံတကာကလည်းသူတို့တော့အတူအစီအစဉ်ရှိမှာပါတယ
်အခုဆိုရင်တော့ IDB စကန်နဲ့ကဒုက္ခသည်တချို့ကသူတို့နေရကျေးရွာတွေစီကိုပြန်ပြီးတော့အိမ်တွေကိုတန့်ရှင်းတာခြံတွေကိုရှင်းလင်းတာတွေပြင်ဆင်နေကြပြီလို့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အစိုးရထိန်းချုပ်နယ်မြေကမိုင်းနာဒုက္ခသည်စကန်ကကချင်လူငယ်တဦးဖြစ်တဲ့ပေါ်ထုလူထွေကပြောပြပါတယ်
ကျန်ဖို့စီစဉ်ရှိရပေါ့နော်ဒီကျွန်တော်တို့ကျန်မာတော့ချက်ကနေရပေါ့နော်ချက်မာပါပေါ့နော်သူတို့ကိုရကျေးရတယ်ကကြားပြီးမှနေတိုင်းအနေနဲ့ချုံတွေပြစ်တွေတော့ရှင်းလင်းနေတာလည်းလုပ်ကြတဲ့အင်းတွေနေနိုင်ဖို့တော့ဆရာကြောင်းတွေပါလေအမျိုးတရှင်းလင်းတာတွေနေတိုင်းအနေနဲ့လုပ်တဲ့ဟာတွေရှိရပေါ့နော်အထူးကြတော့ကျွန်တော်တို့လိုလားတာကအဓိကကျတော့ဒီလုံခြုံမှုပိုင်းပေါ့နော်အဓိက
ကချင်ငင်းရရင်လည်း IDB ရေလှူရှားဆောင်ရွက်နေတဲ့ကိုလမ်ဆောင်ကတော့ကချင်ပြည်နယ်ထဲမှာနိုင်ငံရေးစီရေးခိုင်မာတဲ့အာမခံချက်မရှိသေးဘဲနဲ့စစ်ပြေးဒုက္ခတွေနေရမပြန်သင့်သေးဘူးလို့သူဆိုရင်ချက်ပြောပြပါတယ်
။ကျွန်တော်နေရပြန်ရေးက IDB စီရေးအစိုးရစီရေးလက်နက်ကင်ထားတဲ့လူတွေပေါ့ဒီတုံးပွင့်ဆိုင်ကဘလောက်ကြည့်ပြီးရထားနဲ့ပတ်သက်ပြီးမှတာဝန်ယူတာဝန်ခံဘယ်လိုလုပ်မလဲဆိုတာတော့ဒီနိုင်ငံတော်အစိုးရနဲ့ဒီလက်နက်ကင်ထားတဲ့လူတွေအပေါ်မှာကျွန်တော်အဓိကတာဝန်ရှိတယ်အဲဒီဘက်ကစီရေးရလဲကျေကျေနဲ့တပ်တက်ကဘာမှရေးရကျွန်တော်တို့ကအဖိနန်ပရိုဂရမ်တက်ချင်းနဲ့တော်ကောင်ဘာမှကျွန်တော်ရေးရရမရှိတဲ့အနေအထားတစ်ခုမှာဒီသူတို့ရဲ့ဘဝမြင်ခံမှုစတော့မှုအဲ့ဒီကတစ်ခါနဲ့ကျွန်တော်ဖန်ပြလို့မရဘူ
းကချင်လူမျိုးရေးဖွဲ့ KIO လောက်ခံကချင်လူမျိုးရေးတက် KIA နဲ့မြန်မာဆိုရစစ်တပ်တို့ကြားက18နှစ်တာအပြည့်ရရက်ဆဲပြီးတဲ့အချိန်2011ခုနှစ်ကနေစလို့တကြောပြန်စစ်ပြန်ဖြစ်ခဲ့တာဒီနေ့ဆိုရင်တော့ဆယ်နှစ်တင်းတင်းပြည့်တော်မှာဖြစ်ပြီးဒီကချင်စစ်ကြောင့်ဒုက္ခတွေတသိန်းကျော်နေရရင်းတွေကနေပေးလို့ရကိုထွက်ပြေးတိတ်ဆောင်ခဲ့ရတာဖြစ်ပါလိမ့်ရှင
်ဒီလိုမြန်မာဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ် DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်မလေးရှားနိုင်ငံကွာလာလမ်ပူအနီးကရင်းနှီးဖုံးမက်စီထုတ်လုပ်တဲ့စစ်ရုံမှာလောအားကမပေးဘဲခိုင်းစေခံရတဲ့ UNHCR လက်မှတ်ကိုင်ဆောင်ထားတဲ့ရိုဟင်ဂျာကလေး40နီးပါးကိုမလေးရှားရဲကကယ်ဆယ်ခဲ့တဲ့အကြောင်းပြောပြပါမယ်ကျွန်မမအေးပါပါမလေးရှားနိုင်ငံကွာလာလမ်ပူအနီးကရင်းနှီးဖုံးတွေထုတ်လုပ်တဲ့စစ်ရုံကိုမလေးရှားနိုင်ငံလူကုန်ကူးမှုတိုက်ချဲ့ရေးဌာနမလေးရှားရဲတပ်ဖွဲ့ပြည်ထရေးဌာနတို့ပူးပေါင်းပြီးဝင်ရောက်ရှာဖွေခဲ့ရမှာလောအားကမပေးဘဲခိုင်းစေခံရတဲ့ရိုဟင်ဂျာကလေး38ဦးကိုကယ်ဆယ်နိုင်ခဲ့တယ်ဆိုပြီးမလေးရှားဂျပါတန်လာဝါကကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့မလေးရှားနိုင်ငံမှာအနေကြာနေထိုင်နေတဲ့မြန်မာနိုင်ငံသားတဦးဖြစ်တဲ့ဦးတန်းထွန်းကအခုလိုပြောပြပါတယ်
။ကိုလာလမ်ပူးနဲ့အနီးနားမှာပဲဆိုတော့ဆက်ကျွန်တော်မတ်ဆက်ရတယ်။ကျွန်တော်တို့မတ်ဆက်ထုတ်တဲ့စိတ်ကလောက်ခိုင်းပြီးတော့လာကြမပြီးတော့ဘူးနော်။ဒီလိုကအသက်73နှစ်ခန့်ပြီးတော့ဆက်ကလည်းရှိတယ်။ကြားမှာပဲအဲ့ဥစားဘုံရိုးရကလေး38လူငယ်တွေပေါ့နော်လူငယ်တွေ38အရာကိုသူဒီစက်ရုံကုန်ပြီးအဲ့ဒီကုန်ကြီးကလောက်ခိုင်းပြီးတော့လာကြမပြီးတော့ဘူးနော်။ရက်ဒီမူးချကြီးကသူတို့ကယ်ထုတ်လိုက်တဲ့ပုံစံနော်။
လောအားကမပေးဘဲခိုင်းစေခံရတဲ့ကလေးတွေဟာ UNHCR ကုလသမဂ္ဂမဟာမင်းကြီးရုံးကဒုက္ခသည်ဖြစ်ကြောင်းထုတ်ပေးထားတဲ့အထောက်အထားတွေကန့်ဆောင်ထားတယ်လို့လည်းပြောပြပါဗျ
။ဟုတ်ကဲ့ UNHCR ကဟုတ်ကဲ့ UNHCR ကတည်းကတည်းကဘုံကြောက်ဘုံကြောက်လေးပေါ့။သူတို့ကဒီဒီအဲ့ဒီတစ်ခေးပေါ့နော်အဲ့ဒီဆက်ရပန်ရှင်ကသူတို့ကိုအလုပ်ခေါ်တာတရက်ကို45ချက်ပေးမယ်ဆိုပြီးအလုပ်ခေါ်ခိုင်းတာပေါ့။နောက်ပတ်တစ်ခါတော့သူတို့လာကရှင်းမယ်ပေါ့။ခိုင်းပြီးတော့2လလောက်ကြာဒီကျန်ခဲ့တဲ့အနှစ်ဒီဇင်ဘာလစပြီးခိုင်းတာ။လာတာမပြေးပဲနဲ့သူတို့ခိုင်းထားတဲ့ပုံမျိုးတော့မိချရဲ့မိချရဲ့တက်ဖွယ်အောင်ပေးထုတ်လိုက်တာပေါ့နော်။ဒါမှတော့လူခွေချိုးပေါက်တာပေါ့ဗျာ။အဲဒီစက်ရုံကလည်းမတ်ဆက်ရုံဆိုတော့နေ့တိုင်းရောကိုလော့ဒေါင်းကာလမှာလည်းသူကလုံးလုံးနေရတာ
။ကလေးတွေကိုလောအားကမပြေးပဲခိုင်းစေထားတဲ့တာဝန်ရှိသူလူ6ဦးထက်မနည်းကိုလည်းမလေးရှားအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။ဒီစက်ရုံမှာတော့ UNHCR ကကန်ဆောင်ထားတဲ့အရွယ်ရောက်ပြီးသားလူတရ50ကျော်လဲအလုလုကန်နေကြရလို့ဆိုပါရယ်မလေးရှားနိုင်ငံမှာတော့လက်ရှိကိုဗစ်ကာယောဂါဖြစ်ပွားမှုနှုန်းတွေတိုးလာနေတာကြောင့်နိုင်ငံသားအလုသမားတွေကိုလည်းပုံမိုတင်းကျပ်ပြီးစစ်ဆေးနေတယ်လို့ဩဂုတ်လအထိတနိုင်ငံလုံးကိုဗစ်အရေးပေါ်ကာလဖြစ်သတ်မှတ်ကြေညာထားပါရယ်ကိုဗစ်ကာယောဂါကြောင့်သေဆုံးသူ600နီးပါးကူးစက်သူ35,000ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာဒီရက်ပိုင်းတွင်နေ့စဉ်လူဦးရေ1000ခန်းလောက်ကာယောဂါပိုးကူးစက်နေတာတွေကြောင့် တရားမဝင်နိုင်ငံသားတလူသမားတွေကိုပုံမတင်းကျပ်စွာစစ်ဆေးနေတာပါ။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ American ပြည်တော်စုမှာရွေးကောက်ခံသမ္မတ Joe Biden အစိုးရအဖြစ်နဲ့တက်လာတဲ့အခါ Ranger အရေးဥဆောင်ဖြစ်ရှင်မှုဒုက္ခတွေအရေးလှုပ်ရှားသူတွေလူလာနေကြပါတယ်။ရင်းကြရီပေါ်လူခွေရေးချိုးဖောက်မှုတွေကိုဟန်တားနိုင်အောင်အမေရိကန်အစိုးရအနေနဲ့မူဝါဒအသစ်တွေကျင့်သုံးဖို့လဲဒီတစ်ပတ်ထဲမှာပဲဝါရှင်တန်ခြေဆိုင် Refugees International ရင်းကြရီနိုင်ငံတကာအတိုင်းအတာနဲ့ဥဆောင်ဖြစ်ရှင်မှုရွေးကောက်ခံသမ္မတဘိုင်ဒန်အတွက်အရေးကြီးတဲ့မူဝါဒရေးရာအကြံပြုချက်အဖြစ်အစိုးရခန်းစားဆောင်ထုတ်ပြန်ပြီးတိုက်တွန်းခဲ့တာပါ။အစိုးရခန်းစားကိုဥဆောင်ပြုစုခဲ့တဲ့ Daniel Sullivan ကို Skype ကနေဆက်သွယ်မြင်းမြန်းတင်ဆက်ထားပါတယ်။ကျွန်တော်အောင်လွင်ဦးပါ Okay, ဒီညောင်းအိုင်းကကျေးဇူးပါတယ်ခင်ဗျာ
Pleasure to be here.
Okay, ပထမဆုံးအနေနဲ့ဒီ Refugees International ရဲ့အစီရင်ခံစာနဲ့ပတ်သက်လို့မေးချင်ပါတယ် Ranger ဒုက္ခသည်တွေကြုံနေရတဲ့ခြေအနေတွေနဲ့ပတ်သက်လို့အစီရင်ခံစာမှာအလေးထားဖော်ပြတာတွေ့ရတယ်လို့တက်လာမဲ့ဂျိုးဘိုင်ဒန်အစိုးရအနေနဲ့ဒီကိစ္စကိုဥဆောင်ဖြစ်ရှင်းဖို့တိုက်တွန်းထားတာလည်းတွေ့ပါတယ်။ဆိုတော့ဒီကိစ္စကိုဖြစ်ရှင်းတဲ့နေရာမှာအမေရိကန်ရဲ့အခန့်ကဏ္ဍကဘလောက်ထိအရေးပါနေလို့အခုလိုတိုက်တွန်းရတာလဲခင်ဗျာ
။ And we do believe that the United States has a leading role to play that you know there's a series of things that that the United States can do starting
with အနေနဲ့အဓိကအခန့်ကဏ္ဍကဥဆောင်နိုင်မယ်လို့ကျွန်တော်တို့ယုံကြည်ထားပါတယ်ဖြစ်ခဲ့တာတွေပေါ်ဖြစ်တဲ့အတိုင်းတရားဝင်အတိအမှတ်ပြုသုံးနှုန်းပြောဆိုတာမျိုးကအစလုံနိုင်တာတွေလည်းတော်တော်များများရှိပါတယ်လူမျိုးတုံးတစ်ဖြတ်မှုလူသားစုအပေါ်ကျူးလွန်တဲ့ယာဆွေးမှုအဖြစ်သတ်မှတ်ဖို့နဲ့နောက်ဆက်တွဲတန်တမာရေးအရာအရေးတကြီးဆောင်ရွက်တာတွေအပါအဝင်တခြားအရေးယူဆောင်ရွက်တာတွေလုပ်သွားဖို့လည်းလိုပါတယ်ဒီလိုလုပ်တဲ့နေရာမှာဘိုင်ဒန်အစိုးရအနေနဲ့အပြည့်တခုထွက်လာအောင်တခြားနိုင်ငံတွေနဲ့လက်တွဲလုပ်နိုင်ဖို့ရောမြန်မာတာဝန်ရှိသူတွေနဲ့ဆက်ဆံနိုင်ဖို့အတွက်ပါဥဆောင်တာဝန်ယူမဲ့သူတယောက်ယောက်ကိုခန့်အပ်ဖို့လည်းလိုပါတယ်
။ဟုတ်ကဲ့တကယ်တော့ဒီအမေရိကန်ပြည်သူအနေနဲ့မြန်မာနိုင်ငံအပေါ်မှာအရင်ကတည်းကလည်းဖိအားပေးရရှိပါတယ်။ဟိုထို့သဖြင့်ထိတ်တန့်စစ်ရာရှိရေပေါ်ပြစ်မှတ်ထားတံခတ်တာမျိုးတွေရှိပါတယ်။ဆိုတော့ရွန်ဂျာအရေးဖြစ်ရှင်းတဲ့နေရာမှာအထောက်အကူဖြစ်ဖို့ဆိုရင်အမေရိကန်အနေနဲ့နောက်ထပ်လုပ်နိုင်တဲ့နည်းလမ်းတွေဘာတွေများရှိအောင်မယ်လို့များယူဆထားပါလဲခင်ဗျာ။
Well, I think that the United States has done several things, including putting sanctions on Senior General Min Aung Hlaing.
ဘိုဂျိုမူဂျီမင်းအောင်လိုင်အပေါ်ရေးယူတန်ခတ်တာအပါအဝင်အမေရိကန်ကတော်တော်များများလှုပ်ခဲ့တာတွေရှိပါတယ်။လူသားချင်းစာနာမှုအပိုင်းတွေမှာလည်းလှုပ်ပေးတာတွေရှိပါတယ်။ဒါတွေကအရေးကြီးတယ်လို့ရှေ့ဆက်လုပ်ဖို့လည်းလိုပါတယ်။ဒါပေမဲ့လည်းမဟာမိတ်တွေနဲ့လက်တွဲပြီးထိရောက်တဲ့ဖိအားတွေဖြစ်လာအောင်တကမ္ဘာလုံးအတိုင်းအတာနဲ့ကြိုးပမ်းတာမျိုးတော့မရှိသေးပါဘူး။ဒါကြောင့်လည်းတကမ္ဘာလုံးအတိုင်းအတာတိဖြစ်လာအောင်လှုပ်ဆရာတွေအများကြီးရှိနေပါတယ်။ကျွန်တော်ပြောခဲ့တယ်လို့ပါပဲ။အမေရိကန်အစ်မင်းအရာရှိတယောက်ကိုတာဝန်ပေးခြင်းအပြင်ဘယ်လောက်အထိအလေးနဲ့ထားတယ်ဆိုတာမျိုးကိုပြသနိုင်တယ်လို့လူမျိုးတုံးတက်ဖြတ်မှုအဖြစ်သတ်မှတ်ဖို့ဆုံးဖြတ်တာမျိုးလုပ်ရမှာပါကုလသမဂ္ဂလူမျိုးရေးကောင်စီမှာဥဆောင်ဆွေးနွေးတာမျိုးဆိုရင်လည်းမလုပ်ဖြစ်တာနှစ်နှစ်ကျော်လောက်ရှိနေပါပြီ
ဟုတ်ကဲ့တကယ်တော့မြန်မာနိုင်ငံပေါ်အမေရိကန်ရဲ့ပြစ်မှတ်ထားတန်ခတ်မှုတွေနဲ့ပတ်သက်လို့အရင်စစ်ဆိုးရတွေလက်ထက်ကလေးကလည်းရာဇဝင်တွေရှိဦးပါတယ်ဟိုတချို့ကတော့အရင်ကမြန်မာနိုင်ငံပေါ်ချမှတ်တဲ့ Facebook တန်ခတ်မှုတွေဟာထိရောက်မှုမရှိသလိုပြောင်းပြန်ကျိုးသက်ရမှုတွေတော့ရှိရဲဆိုပြီးယူဆတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီအမြင်တွေပေါ်မှာရောဘယ်လိုပြောနိုင်မလဲခင်ဗျာ
Well I would say that there need not be the blanket sanctions and isolation that there has been in the past I think that the tool of sanctions and different diplomatic tools have evolved and there's a smart way of going about it
အတိတ်မှာတော့လို့တင်းကြုံပြီးတန်ခတ်တာမျိုးအထူးချံဖြစ်အောင်လုပ်တာမျိုးတော့လုပ်စရာမလိုဘူးလို့ပြောရပါလိမ့်မယ်အရေးယူတန်ခတ်တဲ့နီလန်းရောတန်တမာရေးနီလန်းတွေကိုရောသုံးခဲ့တာတွေရှိပါတယ် ဒါတွေကိုအကျိုးရှိရှိအသုံးချလို့ရပါတယ်။ဒါကြောင့်လဲဖိအားနဲ့ထိတွေ့ဆက်ဆံမှုကိုပေါင်းစပ်ကျင့်သုံးဖို့လိုပါတယ်။ဘဒုကွဲပြားတဲ့အမေရိကန်ရဲ့မဟာမိတ်တွေအနေနဲ့မြန်မာနိုင်ငံနဲ့မတူညီတဲ့ဆက်ဆံရေးတွေရှိကြတာကြောင့်ဒါတွေကအသုံးချနိုင်ပါတယ်။ဒါပေမဲ့လည်းကျွန်တော်တို့အနေနဲ့အတိတ်မှာတုန်းကလိုလုံးဝအထီးကျန်ဖြစ်အောင်ဝိုင်းပယ်တာမျိုးကိုပြောနေတာမဟုတ်ပါဘူး
။ဟုတ်ကဲ့ဒီနေ့မှာအမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာနိုင်ငံခြားရေးရာမူဝါနဲ့ပတ်သက်လို့စိုးရိမ်မှုတချို့လည်းရှိပါတယ်အထူးသဖြင့်တရုတ်နိုင်ငံနဲ့ပတ်သက်ပါတယ်ဟိုတရုတ်နိုင်ငံဆိုတာကုလသမဂ္ဂလူညွန့်ရေးကောင်စီမှာဗီဒီယိုအာဏာလဲသုံးဝင်ရှိတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်ဆိုတော့အမေရိကန်ကမြန်မာအပေါ်ဖိအားပေးလာတဲ့အများတရုတ်နိုင်ငံဘက်ကပို့ပြီးရိမ့်သွားမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိပါတယ်ဒါကရောစိုးရိမ်တဲ့စိုးရိမ်တိုက်တဲ့ကိစ္စဖြစ်နိုင်မှာခင်ဗျာ
The U.S.'s relationship with China is very complicated and on general foreign policy issues and specifically on Myanmar. But I think that there's room.
ဟုတ်ပါတယ်။ American ရဲ့ရေပုံရနိုင်ငံခြားရေးမူဝါဒနဲ့အထူးသဖြင့်မြန်မာနိုင်ငံအရေးမှာတရုတ်နိုင်ငံနဲ့ဆက်ဆံရေးကရှုပ်ထွေးနေနေပါတယ်။ဒါပေမဲ့လည်းလုံနိုင်တဲ့အပိုင်းတွေလည်းရှိတယ်လို့ထင်ပါတယ်။ဘုံအကျိုးစီးပွားတချို့လည်းရှိနေပါတယ်။တရုတ်နိုင်ငံအနေနဲ့ကမ္ဘာလမ်းစီမံကိန်းလိုစီးပွားရေးအကျိုးစီးပွားတွေနဲ့တည်ငြိမ်မှုရှိဖို့မြန်မာနိုင်ငံမှာဖြစ်နေတဲ့လက်နက်ကိုင်တိုက်ပွဲတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်အကျိုးစီးပွားနဲ့ပတ်သက်နေတဲ့ကိစ္စမျိုးတွေရှိနေပါတယ်။မြန်မာအနာပိုင်းတွေအနေနဲ့လည်းအတိတ်မှာတုန်းကလိုပဲဆက်ဆံရေးမှာဗန်းမြအောင်ထိန်းထားဖို့လိုလားတဲ့သဘောထားမျိုးရှိတယ်လို့လည်းကျွန်တော်ထင်ပါတယ်။မြန်မာနိုင်ငံပေါ်တရုတ်နိုင်ငံရဲ့ဩဇာအစီအဝါကလည်းကြီးမားလွန်ပါတယ်။ဒါတွေကအမေရိကန်အတွက်အပေါင်းလက္ခဏာဆောင်တဲ့အခမ်းကဏ္ဍကနေပါဝင်နိုင်မဲ့လမ်းစာလို့ထင်ပါတယ်။တချို့ဝေဖန်သူတွေပြောနေတယ်လို့အမေရိကန်ကဖိအားပေးလို့တရုတ်လက်ထက်ရောက်သွားစရာအကြောင်းမရှိနိုင်ပါဘူး။ဒီနေရာမှာအမေရိကန်နဲ့တရုတ်ဆက်ဆံရေးဟာရှုပ်ထွေးနေနေတယ်ဆိုတာကတော့တန်လျာဖြစ်စရာမရှိပါဘူး။ဒါပေမဲ့လည်းဘုံအကျိုးစီးပွားတချို့ရှိနေတာကလက်တွဲနိုင်မဲ့နည်းလမ်းတွေလည်းရှိပါသေးတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရင်းကိစ္စမှာဆိုရင်လည်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားညှိနှိုင်းနိုင်အောင်တရုတ်ကဂျားဝင်ဆောင်ရွက်နေတာလည်းရှိပါသေးတယ်
။ဟုတ်ကဲ့ဟိုဒုက္ခသည်တွေနေရာပြောင်းရေးဆိုတဲ့အပိုင်းကိုလည်းမေးချင်ပါသေးတယ်။မြန်မာအာဏာပိုင်အနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အတိအမှတ်ပြုလက္ခဏာမျိုးတော့မရှိပါဘူး။ဒါပေမဲ့လည်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိတ်ရှောင်သွားတဲ့ဒုက္ခသည်တွေကိုပြန်လက်ခံဖို့ပြင်ဆင်ထားတဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ရောနောက်ဒီကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ရောဆွေးနွေးနေရရှိတယ်ဆိုပြီးပြောထားတယ်လည်းရှိပါသေးတယ်။ဟိုဒါပေမဲ့တိုင်းနဲ့ချီဒုက္ခသည်တွေနေရပြောင်းရေးရတော့လက်တွေ့မှာဖြစ်မလာသေးဘူးပေါ့လေ။ဆိုတော့ဒုက္ခသည်တွေပြောင်းနိုင်ဖို့အတွက်အထက်ကဘလို့အခြေခံလိုအပ်ချက်တွေရှိနေလို့အခုလိုမပြောင်းနိုင်သေးပဲဖြစ်နေရတယ်လို့များနားလည်ထားတယ်ခင်ဗျာ
။ Well I think fundamentally the conditions that are conducive for return for safe voluntary and sustainable dignified return according to international standards need to be created in Myanmar in Rakhine state
ဒီကအပြင်ကတော့ကုသဘောစန္ဒနဲ့ DN Rakhine နိုင်ငံတကာစန္ဒနဲ့အညီဂုဏ်သိက္ခာရှိရှိပြန်နိုင်တဲ့အခြေအနေမျိုးမြန်မာနိုင်ငံထဲမှာဖန်တီးပေးဖို့လိုတယ်လို့ထင်ပါတယ်ရခိုင်ပြည်နယ်မှာကြံနေသေးတဲ့လူရင်းညာ6သိန်းလောက်ပါဆိုရင်လေဒေါ်လာလှူရှားမှုတွေဘာသာရေးယုံကြည်မှုတွေကိုအကြီးအကျယ်ကန့်သတ်ချုပ်ချယ်တာတွေနဲ့ရင်ဆိုင်နေရတာပါဒီကြတဲ့ရုပ်ောက်ပွဲမှာဆိုရင်လေဝင်းရှင်နိုင်ခွင့်ရဖို့နိနိတတာမဲထက်ခွင့်တော့မရခဲ့ပါဘူးလူအခွင့်အရေးချိုးဖောက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတယ်လို့ရခိုင်တပ်တော် AE နဲ့တိုက်ပွဲတွေဖြစ်နေတာကလည်းရိုဟင်ဂျာတွေနေရာပြန်ဖို့အရေးအဟံအထားဖြစ်နေပါတယ်ဘင်္ဂလားဒေ့ရှ်ဘက်မှာလည်းလူရောက်မှာတွေရှိပါတယ်ရိုဟင်ဂျာဒုက္ခသည်အတိုင်းအဝန်းရဲ့သဘောထားအမြင်ပါဝင်ခွင့်တွေရဖို့လိုတယ်လို့တည်တည်တိတိုက်တာတွေကိုလည်းအသိပေးဖို့လိုပါတယ်ဒုက္ခသည်တွေကိုဗာဆန်စားကျွန်းကိုပြောင်းရွှေ့တာမျိုးလိုပြဿနာမျိုးတွေလည်းရှိနေပါတယ
်ဟုတ်ကဲ့နောက်တစ်ချက်ကတော့ဒီ refugees international ရဲ့အစီရင်ခံစာမှာလည်းပါပါတယ်ဟိုအစိုးရမှလည်းပြောသွားတာတွေ့ပါတယ်ဟိုဒါတော့နောက်တက်မဲ့ American အစိုးရအနေနဲ့ Rohingya တွေပေါ်ကျူးလွန်တဲ့လူခွင့်ချိုးဖောက်မှုတွေကိုလူမျိုးတုံးတတ်ဖြတ်မှုဖြစ်နေသတ်မှတ်သင့်မသင့်ဆိုတာကိုစဉ်းစားဖို့ဆိုတဲ့ကိစ္စပါဆိုတော့လူမျိုးတုံးတတ်ဖြတ်မှုဖြစ် American အစိုးရကအတိအမှတ်ပြုလက်ခံလိုက်ခြင်းအဖြစ် Rohingya ရဲ့ဖြစ်ရှင်တဲ့နေရာမှာဘလို့တွားတွေဖြစ်လာနိုင်တယ်လို့ယူဆထားလို့များအခုလိုတိုက်တွန်းနေရတာလည်းခင်ဗျာ
Well, I think there's great importance in calling something what it is, and speaking truth. I think that's important for U.S. foreign policy credibility in general.
အရှိကိုအရှိတိုင်းခေါ်ဖို့တုံ့နှုံးဖို့ကအကဲကူအရေးကြီးတယ်လို့ထင်ပါတယ်။အမေရိကန်နိုင်ငံသားရဲ့မူဝါဒအပေါ်အများယုံကြည်ကူးစားမှုရအောင်အမှန်တိုင်းပြောဖို့အရေးကြီးတယ်လို့လည်းထင်ပါတယ်။ဒီနည်းကသာနိုင်ငံတကာကတာဝန်ခံမှုရှိအောင်ဆောင်ရွက်နေတဲ့ရန်ရားတွေအတွက်အထောက်အကူဖြစ်နိုင်ပါတယ်။ ICJ နိုင်ငံတကာတရားရုံးကအခုဆိုရင်ကြားဖြတ်အမိန့်ချတာမျိုးပါ။ဒါကြောင့်လည်းလူမျိုးတွန်းတက်ပြတ်မှုအဖြစ်သတ်မှတ်ဖို့ဆုံးဖြတ်တာဟာဘယ်လောက်အထိအလေးနဲ့ထားရဲဆိုတာပြတ်သားရာရောက်ပါတယ်။
โอเคနောက်ဆုံးအနေနဲ့မေးချင်တာကတော့မချခင်ဆိုရင်လည်းအမေရိကန်မှာအစိုးရစစ်တရက်တက်လာပါတော့မယ်။ဒ ဒီဆိုအဖွဲ့တဲ့မှာရိုဟင်ဂျာရေးကိုဖြည့်ရှင်းရမှာဘလို့လူတွေကအဓိကဥဆောင်လုံနိုင်လိမ့်မယ်လို့များထင်ပါတယ်ခင်ဗျာဘလို့လူတွေဆိုရင်တင့်တော်မယ်လို့များရောယူဆထားပါတယ်ခင်ဗျာ
Well, I'm not sure who the right individual would be, but I am encouraged by some of the statements that have come from people high ranking, likely to be high ranking in the Biden administration from the past. I mean, first of all, Kamala Harris is, she as a senator co-sponsored the Burman Human Rights Bill.
ဘယ်သူတွေနဲ့တင်တော်မယ်ဆိုတော့ကိုအတိအကျကျွန်တော်မပြောနိုင်ပေမဲ့အစ်မရာထူးတောင်းဝန်ထမ်းဆောင်ကြမယ်သူတို့ရဲ့ပြောဆိုချက်တွေကြောင့်ကျွန်တော်အားရကြည်နပ်မိတာတွေရှိပါတယ်။ Biden ဆိုရောက်အဖွဲ့မှာပထမဆုံးအနေနဲ့ Kamala Harris ဟာဆိုရင်လည်းအထက်လူတော်အမတ်ဘဝမှာတော့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာဥပဒေချမ်းကိုပူးတွဲတင်သွင်းမှုပါတယ်။နိုင်ငံခြားရေးဝန်ကြီးအဖြစ်အဆိုပြုခံထားရတဲ့ Anthony Blinken ဟာဆိုရင်လည်းရိုဟင်ဂျာတွေတိုက်ခိုက်ခံရမှုစခဲ့တဲ့၃နှစ်ပြည့်အထိမ်းအမှတ်ဖြစ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရိုဟင်ဂျာအရေးတာဝန်ခံမှုရှိဖို့နဲ့နိုင်ငံသားအခွင့်အရေးရရှိဖို့ Twitter လူမှုကွန်ရက်ကနေတောင်းဆိုခဲ့မှုပါတယ်။ Samantha Power ဟာလည်းအစိုးရဘက်မှပါလာဖို့ရှိတာကြောင့်ရိုဟင်ဂျာအရေးဖြေရှင်းဖို့လူလူလလပြောဆိုကြသူတွေတော်တော်များများအစိုးရအဖွဲ့တွေမှပါလာကြတော့မှာပါ
။ဟုတ်ကဲ့ပါဒါတော့ရိုဟင်ဂျာအရေးနိုင်ငံတကာအတိုင်းအတာနဲ့ဥဆောင်ဖြေရှင်းဖို့ရွေးကောက်ခံသမ္မတ Biden အတွက်အရေးကြီးတဲ့မူဝါဒရေးရာအကြံပြုချက်ဖြစ်ဝါရှင်တန်ခြေဆိုင် Refugees International အဖွဲ့ကဒီတစ်ပတ်တည်းထုတ်ပြန်လိုက်တဲ့အစီရင်ခံစာကိုဥဆောင်ပြုစုသူ Daniel Sullivan ကို Skype ကနေဆက်သွယ်မေးမြန်းပြီးဒီမိုကရေစီရေးရာဆွေးနွေးခန်းအဖြစ်တင်ဆက်လိုက်တာဖြစ်ပါတယ်။ပတ်စဉ်ဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတော့ VOA မြန်မာပိုင်းရဲ့တင်ပြနေတဲ့ည9:00 နာရီကနေ10:00 နာရီထိနဲ့တင်ပြနေမနေ့6:00 နာရီကနေ9:00 နာရီ Radio အစီအစဉ်တွေမှာနားဆင်နိုင်ပါတယ်။ကျွန်တော်အောင်လွင်ပါခင်ဗျာ
။မင်္ဂလာပါရှင်။ဥစီတော်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။တက်မတော်ရဲ့စနစ်တာခီဘလို့အကဲဖြစ်နိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတော်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကုင္ကြီးတင်ဆက်ထားပါရရှင်။
လက်ရှိ2022ခုနှစ်ဟာဆိုရင်မြန်မာတပ်မတော်အနေနဲ့သူ့တပ်မတော်သူသီးခြားရပ်တည်ခဲ့တာ10နှစ်ပြည့်ခဲ့ပါပြီ။လွန်ခဲ့တဲ့2012ခုနှစ်ရှေ့ပိုင်းကာလတုန်းကဆိုရင်ဗိုလ်ချုပ်ကြီးတွေဟာဆီယနာရှင်စနစ်နဲ့နိုင်ငံကိုအုပ်ချုပ်ခဲ့ပြီးတပ်မတော်ကိုကင်တွယ်ခဲ့ရုံမကစီးပွားရေး၊ပညာရေး၊လူမှုရေး၊ဥပဒေပြုရေးအပါအဝင်တိုင်းပြည်တစ်ခုလုံးကိုအုပ်ချုပ်မင်းလုပ်ခဲ့လို့ပါပဲ။အဲလိုဆီယနာရှင်စနစ်နဲ့အုပ်ချုပ်ခဲ့လို့လေမြန်မာနိုင်ငံဟာစီးပွားရေးနှိမ့်ချရုံမကပညာရေးအပါအဝင်အဖက်ဖက်ကယိုယွင်းကြဆင်းသွားတဲ့အခြေအနေတွေကြုံခဲ့ကြရပါတယ်။နိုင်ငံကအဲ့လိုအဖက်ဖက်ကယိုယွင်းကြဆင်းသွားခဲ့ပေမဲ့တပ်မတော်ကရောအခြေအနေကောင်းသလားဆိုတော့အဲ့လိုမဟုတ်ပြန်ပါဘူး။ပြည်ထောင်စုတပ်မတော်ပုံစံမဟုတ်တော့တဲ့အဖက်ဖက်ကမပြည့်မစုံဖြစ်တဲ့အပြင်တိုက်ရိုက်ခိုက်ရေးလည်းကြဆင်းခဲ့ပြီးလူခွင့်ရေးချိုးဖောက်မှုမျိုးစုံကြောင့်နိုင်ငံတကာရဲ့ကဲ့ရဲ့ပြစ်တင်ဖယ်ကျင်တာကိုတောင်ခံခဲ့ရပါတယ်။2008ဖွဲ့စည်းပုံအရကျင်းပတဲ့2010ထွေထွေရေကောက်ပွဲအပြီးနောက်ပိုင်း2012ခုနှစ်အရောက်မှာတော့အခြေအနေတွေပြောင်းလဲသွားခဲ့ပါတယ်။အုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးမှန်တိုင်အသီးသီးပေါ်ပေါက်ဥဆောင်မဲ့သူတွေလည်းရွေးချယ်ပြီးသွားတဲ့အခါအဲ့ဒီချိန်ကတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့လက်အောက်မှာတပ်မတော်နဲ့ဝန်ကြီးဌာန၃ခုပဲကြံခဲ့တဲ့အနေအထားရောက်သွားပါတယ်။ဒီနေ့ပြောရရင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဟာသူ့အရင်ကာကွယ်ရေးဦးစီးချုပ်တစ်ဖြစ်လဲစစ်အာဏာရှင်တွေနဲ့မတူပဲတပ်မတော်ကိုပဲစည်းစမ်းကင်တွယ်ရတဲ့အနေအထားရောက်ခဲ့တာမျိုးပါ။ဒီလိုအခြေအနေအောက်မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့ဘာတွေအကောင့်ထဲပေါ်ဆောင်ရွက်ခဲ့ပါသလဲသူလက်ထက်10နှစ်တာကာလအတွင်းတပ်မတော်ဘာတွေပြောင်းလဲလာသလဲဆိုတော့စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စဖြစ်လာပါတယ
်2012ခုနှစ်ကိုပြန်ကြည့်ရင်အုပ်ချုပ်ရေးမန်နိုင်ခေါင်းဆောင်ဖြစ်ဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်ဥပဒေပြုရေးမန်နိုင်ခေါင်းဆောင်ဖြစ်လွတ်တော်ဥက္ကဋ္ဌဗိုလ်ချုပ်ကြီးဟောင်းသူရဥွှေမန်းတို့တာဝန်ယူကြပါတယ်တပ်မတော်ခေါင်းဆောင်ဖြစ်သူတို့ထက်ငယ်ရွယ်တဲ့ဂျူနီယာဖြစ်တဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကကာကွယ်ဦးစီးချုပ်တာဝန်ထမ်းဆောင်ရပါတယ်။အဲ့ဒီအချိန်ကစမန်နိုင်အတီးတီကိုခေါင်းဆောင်အတီးတီကတာဝန်ယူတဲ့ပုံတံအဖြစ်ပြောင်းလဲသွားတာရောအဲ့ဒီမန်နိုင်အတီးတီမှာတာဝန်ယူတဲ့ခေါင်းဆောင်တွေဟာသူ့ထက်ဆီနီယာဗိုလ်ချုပ်ကြီးတွေဖြစ်နေတာကြောင့်မှကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာအုပ်ချုပ်ရေးဥပဒေပြုရေးနဲ့ခက်ဝဲဝဲနေပြီးတက်မတော်ကိစ္စတွေကိုပဲတာဝန်ယူကင်တွယ်ခဲ့တာတွေ့နိုင်ပါတယ်။သူတာဝန်ယူပြီးတောင်ပိုင်းနာမည်ဆိုးနဲ့ကြော်ကြားတဲ့တက်မတော်ရဲ့ချူရင်းချက်တွေကိုပြုပြင်တာတွေ့နိုင်ပါတယ်။ပြည်သူလူထုကိုဒုက္ခအကြီးကျယ်ပေးခဲ့တဲ့ပေါ်တာဆွဲတဲ့စနစ်ကိုဖျက်သိမ်းပစ်ပါတယ်။ ကလေးစစ်သားအသုံးပြုမှုအဆုံးသတ်နိုင်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့ပါပူးပေါင်းဆောင်ရွက်ပါတယ်။ရှေ့တဲ့စစ်မြေပြင်တွေမှာတက်မတော်ကကျူးလွန်လေးရှိတဲ့လူခွင့်ရေးချိုးဖောက်မှုဘောင်းစုံကိုရှော့ချနိုင်အောင်ကြိုးစားပါတယ်။ရုပ်ဝတ္ထုပိုင်းအရနိုင်ကြနေတဲ့တက်မတော်ကိုပြန်ပြီးဖြည့်တင်ပါတယ်။အရေးကြီးဆုံးအချက်ကတော့အဲ့ဒီအချိန်တည်ဆဲအစိုးရဖြစ်တဲ့သမ္မတဦးသိန်းစိန်နဲ့ငင်းငယ်လုပ်ငန်းစဉ်ကိုကူညီပံ့ပိုးပေးတာပါပဲ
။အဲ့ဒီကနေ၄နှစ်လောက်ကြာ2015ခုနှစ်ဦးပိုင်းမှာတော့ဖုန်ကြားရှင်ရဲ့ကိုကန်တက်ဖွဲ့တွေကိုကန်နေမြေတဲ့ဝင်ရောက်တိုက်ခိုက်တဲ့ဖြစ်ရပ်နဲ့ကြုံရပါတယ်။တက်မတော်ဘက်ကထိခိုက်ကြဆုံးမှုများပြီးအထိနာခဲ့တာကိုကြည့်ရင်တက်မတော်ရဲ့တိုက်ခိုက်ရေးစွမ်းရည်အတော့ကိုအားနည်းနေတာတွေ့မြင်လိုက်ကြရပါတယ်။နောက်ပိုင်းရခိုင်ပြည်နယ်မှာရခိုင်လက်နက်ကန်အေအေတက်ဖွဲ့တွေလက်နက်ခဲယမ်းအပြည့်စုံနဲ့အခြေချလာနိုင်တာတိုက်ပွဲတွေဆင်နွှဲလာနိုင်တာအဲ့ဒီတိုက်ပွဲတွေမှာတက်မတော်ဘက်ကကြီးရည်လေးရှိသမျှအင်အားသုံးတိုက်ခိုက်တာတော့အနိုင်ရအောင်တိုက်ခိုက်နိုင်စွဲမရှိတာကိုကြည့်ရင်တက်မတော်ရဲ့လုံခြုံရေးဆိုင်ရာဆောင်ရွက်နိုင်မှုနဲ့တိုက်ခိုက်ရေးစွမ်းရည်တိုးတက်မလာသေးတာကိုတော့သတိပြုမိနိုင်ပါတယ်2015ရွေးကောက်ပွဲအပြီး2016မှာတော့မြန်မာနိုင်ငံမှာသမိုင်းဝင်အပြောင်းလဲကြီးဖြစ်ခဲ့ပါတယ်အဲ့ဒါကတော့1962ခုနှစ်ကစတွေ့ရင်နှစ်ပေါင်း50ကျော်အတွင်းပြည်သူလူထုတင်မြှောက်လိုက်တဲ့အစိုးရအဖွဲ့တရအာဏာရလာတာပါ
NLD အစိုးရတက်လာတဲ့အခါတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ပုံစံတိတိတသားကြီးပြောင်းသွားပါတယ်။အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်နဲ့မတူအုပ်ချုပ်ရေးကဏ္ဍနဲ့ဥပဒေပြုရေးကဏ္ဍတွေမှာပါဝင်ပတ်သက်ဖို့ကြိုးစားတာပါဝင်ပတ်သက်တာတွင်ပြင်ကြရပါတယ်။နိုင်ငံခြားတန်တမန်တွေကိုတွေ့ဆုံတာနိုင်ငံတကာအစိုးရအကြီးအကဲတွေနဲ့တွေ့ဆုံတာတွေပုံမှန်လုပ်ပြီးတည်ဆဲအစိုးရလက်အောက်ကမဟုတ်တဲ့အာဏာတစုံတရာရှိတဲ့စင်ပြိုင်အစိုးရခေါင်းဆောင်တပ်ဖွဲ့ကုကုကူပုံဖော်ပါတယ်။ငင်းကြဲဖော်ဆောင်ရမှာလဲဥဆောင်သူအစိုးရကိုအကူအညီပေးတဲ့ပုံစံကနေကုဘာသာကိုသဘောထားတင်းမာတဲ့ပုံစံမျိုးနဲ့ရက်တီလှုပ်ရှားတာမျိုးလုပ်ပါတယ်။အခုနောက်ဆုံး2020ထဲမှာတော့ရွေးကောက်ပွဲကာလပါတီနိုင်ငံရေးတဲ့ဝင်ပါတဲ့အခြေအနေမျိုးအထိရောက်လာတာတွေ့မြင်ကြရပါတယ်။တရားဝင်ထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့တီခိုင်ဖြိုးပါတီနဲ့အတူရက်တီတီခိုင်ဖြိုးပါတီမဲရှုံရတဲ့ကိစ္စနဲ့ပတ်သက်ပြီးမဲစင်းကိစ္စတွေဝင်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဲ့ဒီကနေတဆင်နိုင်ငံတော်သမ္မတကိုအပြစ်တင်တာမျိုးအထီးလုပ်ပါတယ်။တက်တန်းကုံတော်မဲ့ဒုတိယအကြိမ်လွှတ်တော်ခေါ်ပေးဖို့တောင်းဆိုတာညင်းပယ်ခံရတော့ဖွဲ့စည်းပုံနဲ့ညီမညီမေးခွန်းထုတ်ပြီးနိုင်ငံရေးပါတီတစ်ခုတစ်ပွဲအတိုက်ခံလုပ်နေတာတွေ့မြင်ကြရပါတယ်။ဒါရီအားလုံးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ဥဆောင်မှုအောက်မှာတက်မတော်ကအကောင့်ထဲပေါ်ခဲ့ရတာတွေပ
ါလက်ရှိဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့တက်မတော်ကိုကင်တွယ်ခဲ့တဲ့10နှစ်တာသက်တမ်းကိုပြန်ကြည့်ရင်အုပ်ချုပ်ရေးဥပဒေပြုရေးနဲ့အခြားကိစ္စတွေကိုဝင်မပါဘဲစိတ်ဝင်စားဘဲနဲ့တက်မတော်ရေးရာတွေကိုပဲကင်တွယ်ခဲ့တဲ့အချိန်ခါတွေတုန်းကတက်မတော်ရဲ့ပုံရိပ်ပိုပြီးကောင်းမွန်လာသလိုတိုးတက်ဖြစ်ထွန်းမှုတွေကိုလည်းရရှိခဲ့တာတွေ့နိုင်ပါတယ် NLD ဆိုရလက်ထက်ရောက်လာတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့စိတ်ဝင်စားမှုနဲ့အကောင့်ထဲဖော်ရနေပေတွေဟာတက်မတော်ကိစ္စတွေမကအုပ်ချုပ်ရေးဥပဒေပြုရေးနဲ့ပါတီနိုင်ငံရေးအထိရောက်ခဲ့လေတော့တက်မတော်ရဲ့ပုံရိပ်နဲ့စွမ်းရည်ကျဆင်းသွားပြန်တာကိုသတိပြုမိနိုင်ပါတယ်။အခုဆိုရင်တက်မတော်ဟာ BGF အပါအဝင်ဘဲသဘုံအဖွဲ့ကိုမှကောင်းကောင်းမထိန်ချုပ်နိုင်တယ်လို့ပြည်နယ်တွေမှာလက်နက်ကင်အဖွဲ့တွေရဲ့ပြည်သူတွေအပေါ်ဆက်ကြေးကောက်ချင်တယ်လို့ကောက်ဖမ်းချင်တယ်လို့ဖမ်းတတ်ချင်တယ်လို့တတ်ပြဿနာမျိုးတွေကိုတော့ကင်တွယ်အကာအကွယ်ပေးနိုင်စွာရှိမနေပါဘူး။ဒါတွေကိုကြည့်လိုက်ရင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အနေနဲ့တက်မတော်အရေးအရာကိစ္စတွေကိုပဲအာယုံဆိုင်ပြီးစူးစမ်းလုပ်ကင်ဆောင်ရွက်ချင်းသည်သာတက်မတော်အတွက်ရောတိုင်းပြည်အတွက်ပါကောင်းမွန်တဲ့ရလဒ်တွေပေါ်ထွက်လာနိုင်မှာဖြစ်ပါကြောင်းပြင်ပြလိုက်ရပါမယ်။
မင်္ဂလာနှစ်တပါရှင်နှုတ်ဆက်တာတော့နောက်ကျနေပြီလို့တော့မပြောပါနဲ့နော် VOA နှစ်တကူအထူးစီစဉ်နေပတ်စဉ်ထုတ်လွှင့်ပေးနေရတဲ့မြန်မာပြည်ကပေးကြများအစီအစဉ်ဒီနှစ်တဲ့အတွက်ဒီနေ့မှစပြီးတော့တင်ဆက်ပေးရလို့ပါဒီတော့နှစ်တဲ့အတွက်ပထမဦးဆုံးအစီအစဉ်မှာသောရရှင်ရဲ့မင်္ဂလာရှိတဲ့နှစ်တဲ့ဆုတောင်းစာလေးတွေနဲ့စကြပါလိမ့်ရှင်စာလေးတွေဆိုပေမဲ့လည်းအခုခေတ်ကြီးကပြောင်းလာပြီးတော့ digital ခေတ်ရောက်လာပြီမလို့သောရရှင်တွေအားလုံးက online ကပဲစာရေးကြပါလိမ့်ဒါနဲ့ကျမတို့ view ရဲ့အဖွဲ့သူအဖွဲ့သားတွေအားလုံးနှစ်သစ်မှာနှစ်သစ်စုမွန် video လေး Facebook မှာတင်ပေးတာတွေ့လိုက်ကြမယ်ထင်ပါရဲ့နော် view 1.2 1.3 အားလုံးမဟုတ်ပြီမဲ့လည်းအများစုအဲနှစ်သစ်ဆူတောင်းလေးမှာ video နဲ့နှစ်သစ်အတွက်ဆူတောင်းတာလေးတွေပြောထားတာပါ ဒီဗီဒီယိုအောက်မှာရေးလာတဲ့သောရရှင်တွေမှာတော့ရွှေလာမင်းဆိုတဲ့ Facebook အကောင့်ပါရှင်က VA မိသားစုတွေအားလုံးနှစ်သစ်မှာဘေးရယာဝေကွာကျန်းမာပျော်ရွှင်ကြပါစေတဲ့အထူးမင်္ဂလာရှိတဲ့ဆုမွန်ဖြစ်ပါတယ်အထူးကျေးဇူးတင်ပါတယ်နော်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မင်္ဂလာပါခရစ်နှစ်2021နှစ်သစ်ကာလမှာကိုဗစ်ကင်းစင်မြန်မာပြည်တခွင်မှကိုဗစ်ကင်းစင်ကမ္ဘာတခွင်သို့ကိုဗစ်ပျောက်ကင်းချမ်းသာရာရောက်၍စစ်မဲ့ရန်ပင်မှလည်းကင်းဝေးကြပါစေတဲ့ပိုင်ရှင်ရဲ့နှလုံးသားဆိုတဲ့ Facebook အကောင့်ပိုင်ရှင်ကြပြတပိုင်းတစားနဲ့နှစ်သစ်ဆုမွန်တောင်းပြလာတာဖြစ်ပါလိမ့်ရှင်ဦးမော်ကြီးဆိုတဲ့တော်ရှင်ကတော့ VOA ဝိုင်းတော်သားများလူသားအလုံးကက်ယောဂါကင်းဝေးပြီးတော့နှစ်သစ်မှာကိုစိတ်နှလုံးကျန်းမာချမ်းသာကြပါစေမြမပြည်သားအလုံးနဲ့ထုံနီးတူကျန်းမာရပါလို့ဤတဲ့ဟုတ်ကဲ့ပါရှင်တံပြန်ပြီးတော့ဆူတောင်းပေးကြပါလေတောင်းနေဆူနေပြေးပါစေနော်နေကြီးဆိုတဲ့တော်ရရှင်ကတော့ကိုရဲမင်းထွန်းရေအခုမှမြင်ဘူးအတန်တော့အမြဲတမ်းကြားနေရလို့ရင်းနှီးနေပါပြီတဲ့ဗီဒီယိုလေးကိုကြည့်ပြီးပြောလာတာပါနန်းမိုဆန်ဆိုတဲ့တော်ရရှင်ကတော့မိုင်းစုံခဗီဒီယိုအဖွဲ့သားတွေအလုံးနှစ်သစ်မှာကျန်းမာပျော်ရွှင်ပြီးတော့အရာရာအစစအရာရာအဆင်ပြေချောင်းမွေးကြပါစေအမြင်အားပေးနေပါရဲ့နော်တဲ့ဟုတ်ကဲ့သူကတော့နတ်မိုဆန်ဖြစ်တဲ့အတွက်ကြောင့်မလို့ရှမ်းလိုနှုတ်ဆက်လာရလို့ကျွန်မထင်မိပါတယ်မေးရအောင်လဲနန်းလောင်တယောက်အခုချိန်အိတ်နေပြီမလို့မမေးလိုက်ရတော့ပါဘူးနော်ဟုတ်ကဲ့မင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားဖြစ်ပါရဲ့အမြင်အားပေးနေရဲ့ဆိုလို့လဲကျေးဇူးတင်ပါတယ်နော်ရင်တော့ကတော့အမြဲတမ်း line ပါတယ်မမပြီကစာရွက်လေးနဲ့စာရေးတဲ့ဒေါ်ရရှင်ကြီးဦးစိန်မောင်အခုတော့သူလဲ digital ခင်မှာ Facebook Messenger ကနေပြမကြခဏစာရေးလာတာရရှိပါတယ်ဒီဒေါ်ရရှင်ဦးစိန်မောင်က bammyset.viewnews.com ကိုလဲ email တွေရေးပို့ရတာပါဒီဒေါ်ရရှင်က view မိသားစုများဤစုတောင်းမြတ်တာပို့တောင်းမှုများကြောင့်ဝမ်းသာကျေးဇူးတင်ရပါတယ်ရုပ်သွင်းတဲ့တကွမြင်တွေ့ရလို့အထူးဝမ်းသာမိပါတယ်တဲ့။ဥကြောဇန်တာကိုမတွေ့ရလို့စိတ်ကြည်နှံ့မှုအပြေဝါများလိုက်ပါ။ဥသားညွန်ဦး၊ဥသန်းလွင်ထွန်းနဲ့တခြားကြံရှိတဲ့သူတွေကိုလည်းတွေ့ကြပါတယ်တဲ့။ဟုတ်ကဲ့ပါ။ဥသန်းလွင်ထွန်းကတော့ကျွန်တော်တို့ဒီအစီအစဉ်ဆက်စားခြင်းနှုတ်ခွန်းဆက်လာတာဥသန်းလွင်ထွန်းဖြစ်ပါတယ်။ပြန်ကြည့်လိုက်ပါအောင်ဦးရေ။ဒီတော့ရှင်ကအခုမတွေ့ရတဲ့သူတွေလည်းနောက်နှစ်မှာတွေ့ပါရစေတဲ့။နောက်နှစ်မှာတွေ့ဖို့လည်းသူစောင့်မျှော်နေပါတယ်တဲ့။ VOA ကိုအမြဲတမ်းအားပေးနေတဲ့မိတ်ဆွေဟောင်းကြီးအနေနဲ့ Happy New Year to you all.Be healthy to you all လို့လည်းဆုတောင်းပါတယ်။မင်္ဂလာနှစ်သစ်ဖြစ်ပါစေ။အားလုံးလည်းကျန်းမာကြပါစေဆိုပြီးပို့လို့ဆုတောင်းပေးသွားတာဖြစ်ပါတယ်။အီးမေးလ်တွေပို့ထားတာကိုလည်းပြန်ချားပေးစီကျင်ပါတယ်တဲ့။ဟုတ်ကဲ့ပါ။အီးမေးလ်တွေပို့တာကိုကျွန်မလေးလိုင်းကနေပြန်ချားပေးပါတယ်ဦးရေ
။ May every day be the good and happy day for VOA. COVID ကဘယ်လိုပဲ pivot VOA ကပတ်မှတ်လျက်ရည်တည်စေဖြစ်လို့ဝမ်းသာချီးကျူးပါတယ်။ VOA ဝန်ထမ်းသားများမိတ်ဆွေများအားလုံးကို COVID ဘေးမှကင်းဝေးပါစေကြောင်းနဲ့တော်ဝမပြည့်ဆက်လက်ထမ်းဆောင်နေနိုင်ကြပါစေကြောင်းဆုတောင်းလျက်ရှိပါရယ်ဗျာမြန်မာနိုင်ငံအရေးများကိုမပြတ်လည်လာပြီးသတင်းမှများကိုတင်ပြနိုင်ပါစေဆွေးနွေးကြများမှာလည်းအစိုးကောင်မြတ်မြတ်တတဆွေးနွေးမဲ့သူတွေကိုရွေးပြီးတော့ဆွေးနွေးစေခြင်းတယ်လို့အကြံပြုပါရယ်ဆွေးနွေးကြတာဟာရန်တိုက်ပေးတာမဟုတ်ဘူးဆိုတဲ့အမြင်မျိုးရှိကြအောင်လဲချူတင်သတိပေးထားရင်ကောင်းပါမယ
်အခုလိုစားရှိရှိအမြဲတမ်းရေးပြီးတော့အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့အထက်ပြောချင်ပါတယ်နော်နှစ်သစ်မှာဘေးပြာဝေးကွာလို့အထူးကျန်းမာနိုင်ပါစေ။တော်တော်ဆိုရတော့ရှင်ကတော့ဒီနေ့တော့အရန်ပီတီဖြစ်တယ်တဲ့။ဘာကြောင့်လဲဆိုတော့ VOA သတင်းဌာနကမိဘညီကိုမောင်နှမအားလုံးကိုမြင်တွေ့ရလို့အရန်ပြောပါရယ်။အားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံပါစေတဲ့။ဘေးရဲ့ဆုနဲ့ပြည့်ပါစေရှင်။အောင်မြင်မဲ့လူငယ်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်းVOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးလည်းကျန်းမာစွာစိတ်ချမ်းသာစွာဖြင့်ကဘာသူကဘာသားတွေကိုခုထက်မျက်စိနာတွေဖွင့်ပေးနိုင်ပါစေလို့တည်ဆုမတောင်းလိုက်ပါတယ်။စကားမဆက် VOA ဝိုင်းတော်သူသားတွေအားလုံးအရင်ကိုချောမောလှပကြပါတယ်လို့တဲ့ဟုတ်ကဲ့ပါရှင်။ဒါကတော့မှန်သောစကားဖြစ်ပါရဲ့နော်။ကျမတို့မတောင်းမနဲ့ပြည့်နေတဲ့ဆုလည်းဖြစ်ပါလေ။အရှင်ပရမဆိုတဲ့တော်ရရှင်ဦးစင်ကတော့ VOA မြန်မာပိုင်းမိသားစုကိုစိတ်နှပြကျမ်းမာချမ်းသာပါစေ။နှစ်သစ်မှာဒီထက်ပိုပြီးအစီအစဉ်ကောင်းတွေတင်ဆက်ပေးနိုင်ပါစေ2010တည်းကအခုထိအားပေးလာတာ10ဆုနှစ်တခုရှိပါပြီအမြဲအားပေးနေပါတယ်တဲ့ဟုတ်ကဲ့ပေးရဆုနဲ့ပြေးပါစေနှစ်သစ်မှာဒီထက်ပိုပြီးအစီအစဉ်ကောင်းတွေတင်ဆက်ပေးနိုင်ပါစေဆိုလို့အစီအစဉ်ကောင်းတွေတင်ဆက်ပေးနိုင်မှုအစဉ်အမြဲကြိုးစားနေပါတယ်ရှင် လာမင်းသူဆိုတဲ့သောရရှင်ကတော့လာမင်းနှစ်တလင်းမှာရခိုင်ပြည်ကြီးအောင်မြင်နိုင်ပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ဟုတ်ကဲ့ပါအေးချမ်းအောင်မြင်နိုင်ပါစေလို့ကျွန်မလည်းထတ်တူဝိုင်းပြော်ဆုတောင်းပေးချင်ပါတယ်ဒီလိုမျိုးမင်္ဂလာစကားတွေပြောပြီးတော့နှစ်သစ်ဆုမွန်တောင်းလာတဲ့အချိန်မှာသောရရှင်ကြော်စင်မှုကတော့ထိုင်းနိုင်ငံမှာမြန်မာနိုင်ငံကိုပြန်လို့တဲ့အလို့သမားများအရေးကိုယူဆိုင်ပြောကြားပေးကြပါအောင် VOA ရဲ့လမ်းတွေလည်းပိတ်ထားလို့ပြန်ဖို့အခက်အခဲဖြစ်နေပါသေးတယ်။ဗီဇာတက်တန်းလည်းကုန်တော့မယ်။အလို့လည်းမရှိတော့ပါခင်ဗျာ။ကျေးဇူးပြုပြီးပြန်လည်ဖြေကြားပေးပါတဲ့။ဟုတ်ကဲ့ကိုကျော်စင်မိုးရေကြားရတာအထူးကိုစိတ်မကောင်းစရာကောင်းပါတယ်။ထိုင်းနိုင်ငံကအခုလိုမျိုးရွှေပြောင်းလုပ်သားတွေရဲ့သတင်းတွေကိုအစစ်မပြတ်ထိုင်းချေဆိုင် VOA သတင်းထောက်မဲအေးမှသတင်းတွေတင်ပြပေးနေပါတယ်နော်။ထိုင်းမှာအလုပ်သွားလုပ်နေကြတဲ့မြန်မာနိုင်ငံကမြန်မာတွေတိုင်းသားတွေအားလုံးနှစ်သစ်မှာအခုထက်ပိုပြီးတော့အဆင်ပြေနိုင်ပါစေ။ကျန်းမာဘေးရန်ကင်းကွာပါစေလို့လည်းဆုတောင်းပေးချင်ပါတယ်ရှင်။ဒီထိုင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့ current ဆိုတဲ့သတင်းရှင်ကတော့ VOA ရေးတဲ့ထိုင်းနိုင်ငံကအလုပ်သမားတွေ lockdown ကြောင့်မြန်မာပြည်ကိုပြန်လို့မရပါCI ဆောက်တက်တဲ့ visa 3လပိုင်း31ရက်နေမှာကုန်တော့မယ်။မြန်မာပြည်ကိုပြန်လို့မရတဲ့အတွက်ကြောင့်စိတ်ညစ်နေတယ်ဖြစ်ရတဲ့တင်းတောက်တည်းထိုင်းဆိုရကမြန်မာပြည်ပြန်လာခြင်းတဲ့သူတွေကိုလမ်းဖွင့်ပေးဖို့ပြောပေးပါတဲ့သူတို့မှာအလို့ရှင်တထေးထုတ်စာလဲသိအလို့ရှင်တထေးထောက်ခံစာလဲသိပရန်စာခွန်လူမှုဖူလုံရေးကလည်းသိထိုင်းဆိုရကလည်းလမ်းတွေပိတ်ဒါကြောင့်မလို့အရန်ဒုက္ခရောက်နေကြပါတယ်ထိုင်းကအခုဒုက္ခရောက်နေတဲ့မြန်မာပြည်ကအလို့သမားတွေကိုစားလက်ရှိမြန်မာအဆိုရကိုလည်းမြန်မာပြည်ပြန်လို့ရအောင်လို့ထိုင်းဆိုရကိုတဆင့်ပြောပြဖို့တောင်းဆိုပေးပါတယ်ကိုစိမ့်နဲ့ကိုပြန်ကြမှာပါတဲ့ဒါကတော့ထိုင်းမှာအလို့သမားတွေပြိမ့်မိနေပါတယ်ဆိုတော့သရရှင်နေကုကယ်ရမယ့် view ကိုစာရေးပြောလာကြတာဖြစ်ပါတယ်ရှင်ဒီမှာ view အစီအစဉ်ကိုနားဆင်ပြီးရေးလာကြတဲ့သရရှင်တချို့ရဲ့စာတွေကိုလည်းပြန်ပေးကြပါလေကျမပြောခဲ့သလိုပဲကျမဒီအစီအစဉ်ကိုဒီနှစ်မှာပထမဦးဆုံးရေးဖြစ်နေတင်ဆက်တာမလို့ဒီဇန်နဝါရီလ1ရက်နေ့လောက်တုန်းကရေးလာတဲ့စာတွေကိုလည်းခုမှပြန်ကြားရပါတယ်နော်ဒီမှာ Messenger မှာရေးလာတဲ့သောရရှင်တရားကို Slime Sanlin ဆိုတဲ့သောရရှင်မှာ Mobile App မှာတနားရီစာလွှင့်ထားတဲ့ Audio File တွေမတွေ့ရပါတဲ့အတန်း File တွေနားထောင်လို့မရဘူးလို့ပြောနေတာပါနောက်ထပ်သောရရှင်ကတော့ VOA Bemis application မှာမနေ့ပိုင်းရောညပိုင်းအစီအစဉ်တွေပါရှာမတွေ့လို့ပြန်ပြောစစ်စစ်ပေးချင်ပါတယ်ဟုတ်ကဲ့ပါအခုဒီ application မှာအစီအစဉ်တွေပြန်ပြောဖတ်လို့ရနေပါတယ်ပြန်ပြောကြည့်ကြည့်ပါဦးနော်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင် VOA တိတ်ချစ်သောရရှင်တွေအတွက်မေတ္တာဒီလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါရဲ့နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုဆိုနေပါတယ်ရှင်။ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။ VOA တိချစ်တော်ရရှင်တွေအတွက်မြစ်တာဒီလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်။အခုဆက်ပြီးတော့တော်ရရှင်တွေကိုနှစ်သစ်မြစ်တာဒီလက်ဆောင်သချင်းလေးတို့နဲ့ဖြောပြပေးကြပါတယ်ရှင်။မြန်မာပြည်ကြီးအခုကြုံတွေ့နေရတဲ့ကပ်ဘေးရောဂါဇိုးကြီးကနေအမြန်လွတ်ကင်းနိုင်ပါစေ။ကာဝေးဆေးတွေလည်းဆေးရချမ်းသာလူမျိုးဘာသာမရွေးရရှိနိုင်ပါစေ။ပြေအားလုံးအတွက်အထုမင်္ဂလာပေါင်းနဲ့ပြည့်စုံခါညောင်းတဲ့နှစ်သစ်ဖြစ်ပါစေလို့ဆုတောင်းပေးကြပါရစေ။သရရှင်တွေအတွက်နှစ်သစ်အမှတ်တရမြန်မာပြည်မှာဆိုတဲ့သချင်းလေးထုတ်လွှင့်ပေးကြပါရနော်။အားလုံးနှစ်ချိုက်ခံစားနိုင်ကြပါစေရှင်
။အောင်မြင်ပါစေ၊ရခက်သိမ်းပျော်ရွှင်ပါစေ၊လူခက်သိမ်းအကုန်
ဆိုထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုလည်း Facebook ပေါ်မှာပြန်ပြီးနားဆင်နိုင်တယ်လို့မျိုး VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးသွားပြီးနားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။နေရတကပူပွေလို့နေတဲ့တိုင်းချင်းလန်းနိုင်ဒီပဲဒီနေတို့ရှိနာကလန်းများလာပါစေဘူး။မြတ်ပြီမဆန်ရေးစပါများပေါ်ပါစေမြတ်ပြီမတရားချင်းမြေကြပါစေနှလုံးသားလာသူများတို့တဲ့တို့ဘွားကိုစိတ်နှပါရှင်လန်းချမ်းမြေတည်ဆုံးဒီနေ့ဒီနေ့ကျန်စီဖို့မြတ်ပြီမသာသနာတရားစစ်တရား
ခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။တောင်ကိုရီးယားနိုင်ငံကဆွန်ဦးတီထွင်တဲ့ကုမ္ပဏီငယ်လေးတစ်ခုကခွေးတွေရဲ့စိတ်အခြေအနေကိုနားလည်စေမဲ့ AI နည်းပညာသုံးခွေးလေဘက်တစ်မျိုးကိုတီထွင်လိုက်ပါတယ်။ဂျာမနီနိုင်ငံကခိမ့်မုတ်ဆိုင်တစ်ခုမှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရောက်တဲ့အထိမ်းအမှတ်ဖြစ်ဆေးထိုးအပ်ပုံစံခိမ့်မုတ်ကလေးတွေဖန်တီးရောင်းချနေပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချန်နဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ
်။တောင်ကိုရီးယားနိုင်ငံကဆွန်ဦးတီထွင်တဲ့ကုမ္ပဏီလေးတခုဟာခွေးတွေရဲ့စိတ်အခြေအနေကိုနားလည်စေမယ့်ဉာဏ်ရည်တု AI နည်းပညာကိုသုံးထားတဲ့ခွေးလေဘက်တစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီလေဘက်ကခွေးရဲ့စိတ်ခံစားမှု၅မျိုးကိုဖော်ပြနိုင်ပါတယ်။အတန်ကိုမှတ်မိနိုင်တဲ့နည်းပညာကိုသုံးထားပြီးခွေးတွေရဲ့ပျော်ရွှင်မှု၊အေးချမ်းမှု၊စိုးရိမ်မှု၊ဒေါသထွက်မှု၊ဝမ်းနည်းမှုတွေကို smartphone application ကနေတစ်ဆင့်ပြပေးနိုင်ပါတယ်။ဒါ့ပြင်ခွေးတွေရဲ့လှုပ်ရှားမှုတွေ၊ငြိမ်သက်မှုတွေကိုပါမှတ်တမ်းတင်ပြထားနိုင်တာပါ။ဖတ်ဖို့လိုနာမည်ပေးထားတဲ့ဒီလေဘက်ဟာခွေးရီရဲ့အခြေအနေကိုလူတွေပိုးပြီးတော့နားလည်စီမှာပါလို့ဒီဖြစ်စည်းကိုတီထွင်တဲ့ကုမ္ပဏီမားကတ်တင်ဒါရိုက်တာကပြောပါရယ်ခွေးမျိုးပေါင်း90ရဲ့အသံနမူနာ1000ကျော်ကို 2019ခုနှစ်ကတည်းကစုဆောင်ခဲ့ပြီးတော့အဲ့ဒီအတန်တွေကတစင်ခွေးတွေရဲ့စိတ်အခြေအနေကိုလေ့လာနိုင်ခဲ့တာပါဒီ level တစ်ခုကိုတော့ဒေါ်လာ99ဒေါ်လာနဲ့မိနစ်ကစပြီး online မှာစတင်ရောင်းချခဲ့ပါတယ်ရှင
်ရုရှားနိုင်ငံမော်စကိုမြို့ကမြေလဲပင်လယ်စာအစားကင်ရောင်းတဲ့ဆိုင်တစ်ခုမှာဆိုဗီယက်ခေါင်းဆောင်ဂျိုးဆက်စတာလင်ပုံစံဖန်တီးတင်ဆက်ပြီးမှကန့်ကွက်မှုတွေကြောင့်ဆိုင်ကိုချက်ချင်းပိတ်လိုက်ရပါတယ်စတာလင်အစားကင်ဆိုင်လို့နာမည်ပေးထားတဲ့ဒီဆိုင်အဝမှာကွန်မြူနီခေါင်းဆောင်ဟောင်းစတာလင်ပုံကြီးကိုဆိုင်ပုတ်အဖြစ်ချိတ်ဆွဲထားပြီးတော့စတာလင်ခေတ်ကလုံခြုံရေးအရာရှိပုံစံဝတ်ဆင်ထားတဲ့ဈေးရောင်းသူကရောင်းချပေးတာပါဖွင့်ပွင့်ခြင်းနေ့မှာပဲဝယ်စားသူအယောက်200လောက်ရှိခဲ့ပြီးတခြားဥပဒေအကြောင်းပြချက်ဘာမှမရှိဘဲနဲ့ရဲတွေကနောက်တနေ့မှာပဲစတာလင်ပုံကြီးကိုဖယ်ရှားဖို့နဲ့ဆိုင်ကိုပိတ်သိမ်းဖို့ဖိအားပေးခံခဲ့ရတာပါဒီဆိုင်ကိစ္စကိုလည်းလူမှုကွန်ရက်မီဒီယာတွေပေါ်မှာအကြီးအကျယ်အငင်းခုန်ဖြစ်ခဲ့ရပြီးတချို့တွေကယွန်းစရာကောင်းတယ်လို့ရှုံချခဲ့ကြပါတယ်။ဆိုဗီယက်ခေတ်စတာလင်အုပ်ချုပ်စဉ်ကလူ9သိန်းနီးပါးအသက်ခံခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကခန့်မှန်းထားပြီးလုံအားပေးစခန်းတွေကိုပို့တာအငတ်ပေးစိုက်တာစတာတွေလည်းကြုံခဲ့ရပါတယ်။ဒါပေမဲ့လည်းရုရှားနိုင်ငံအတွင်းသူ့ကိုဒုတိယကမ္ဘာစစ်အတွင်းကနာဇီဂျာမနီကိုအနိုင်တိုက်ခဲ့ပြီးတိုင်းပြည်ကိုကယ်တင်ခဲ့သူအဖြစ်အဖန့်ရတဲ့သူတွေလည်းရှိပါတယ်ခင်ဗျာ။
ဂျာမနီနိုင်ငံအနောက်ချမ်းဒော့တ်မွန်မြို့ကလေးကကိမှုဆိုင်တစ်ဆိုင်မှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရောက်တဲ့အထိမ့်မဲ့အဖြစ်စီထုအပ်ပုံစံကိမှုကလေးတွေဖန်တီးရောင်းချနေပါတယ်။ရှူဝါနာကိမှုနိုင်ငံဆိုင်ကလေးအတွက်ကတော့အခုလိုကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးကိမှုလေးတွေဖန်တီးတာဒါပထမအဆုံးချိန်တော့မဟုတ်ပါဘူး။ပြီးခဲ့တဲ့နှစ်ကဈေးဝယ်တဲ့သူတွေအလူရဲဝယ်ကြတဲ့အတွက်အိနာသုံးဆက်ကူလိုအိမ်သုံးပစ္စည်းတွေကုန်စည်ဆိုင်ကြီးတွေမှာပြတ်တောက်မှုဖြစ်ခဲ့တော့ငါလည်းဒီအိနာသုံးဆက်ကူလေးပုံစံကိမှုတွေကိုထုတ်လုပ်ရောင်းချခဲ့ပါသေးတယ်။ကောက်ွယ်ဆေးကိုစန့်ကျင်တဲ့သူတွေတော့ဒီကိမှုကောက်ွယ်ဆေးကိုတော့ဘေးထွက်ဆိုးကျိုးမရှိပဲစားနိုင်ပါတယ်လို့စိုက်ပိုင်ရှင်ကပြောပါတယ်။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ရှင်ကတော့ကောက်ွယ်ပြီးမှမဟုတ်တလို့ကိမှုကိုကျန်းမာရေးကောင်းဖို့စားတဲ့သူကတော့ခက်ရှားရှားပါရှင
်။ဥရောပတမက EU တွေကဗြိတိန်နှုတ်ထွက်သွားတဲ့ဖြစ်ရနောက်ပိုင်းဗြိတိရှတွေအနေနဲ့ဥရောပတိုက်မှာရှိတဲ့ Netherlands နိုင်ငံကိုတွားရင်တော့သူတို့ရဲ့နေလည်စာတွေကိုတည်သွားလို့ရတော့မှာမဟုတ်ပါဘူး။အကြောင်းကတော့စီကန်အသေးအရ EU ရဲကိုဝင်လာတဲ့အသားတွေအသီးအရွက်တွေနဲ့ငါးတွေကိုပိတ်ပင်ထားလို့ပါဒါကြောင့်ဗြိတိန်ကတင်မောဖယ်ရီစီးလာကြတဲ့ခီးတဲ့တွေအနေနဲ့သူတို့ရဲ့နေလည်စာအဖြစ်ထုတ်ပိုးယူဆောင်လာတဲ့အသားညက်ပါမုတ်တွေစာတင်းငါးတစ်တာဘူးတွေကိုစိတ်ကမ်းမှာပဲတင်းစီလွှတ်ပစ်ခံနေရပါတယ်လောလောဆယ်မှာတော့ဗြိတိန်ကနေနယ်သာလန်ကိုသွားတဲ့ခီးတွေတွေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကန့်သတ်ထားတဲ့အတွက်နေပါနေပေမဲ့နောက်ပိုင်းခီးတဲ့တွေများလာရင်အခုလိုတိမ့်စီမှုတွေကြောင့်ပြဿနာတွေများလာမယ်လို့ Dutch အကောက်ခွန်ဝန်ထမ်းတွေကတွက်ဆထားပါတယ
်တော်ရရှင်များရှင်တင်းငုနေနေညာပိုင်းတွေ့အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနေနဲ့လာမယ့်ဇန်နဝါရီ20ရက်နေ့သမ္မတကျန်းသစ္စာကျင်းပပြီးအစိုးပိုင်းအချိန်တွေအတွင်းမှာပဲသမ္မတအုပ်ချုပ်ရေးအာဏာကိုအသုံးပြုပြီးသူ့အရင်သမ္မတထရမ့်လက်ထက်ဆုံးဖြတ်ခဲ့တဲ့အငင်းပွားပွဲဆုံးဖြတ်ချက်တွေကိုပြောင်းလဲသွားဖို့ရှိပါတယ်။ဒီလိုအမိန့်တွေနဲ့ပတ်သက်လို့ရွေးကောက်ခံသမ္မတဘိုင်ဒန်လက်ထက်တာဝန်ယူမဲ့အင်ဖြူတော်ရာရှိချုပ်ရဲ့စနေနေ့ကထုတ်ပြန်တဲ့မှတ်တမ်းမှာဖော်ပြထားပါတယ်။Honduras နိုင်ငံကရွှေ့ပြောင်းလာသူအနည်းဆုံး 9,000 လောက်ဟာ Guatemala နိုင်ငံကိုဖျက်ပြီး American ပြည်ထောင်စုအစိုးရသစ်တာဝန်ယူတဲ့အစိုးပိုင်းရက်တွေအတွင်းရောက်လာနိုင်မှုမျှော်လင့်ရင်းတည့်ရဆော့ပြီးတော့စတင်ထွက်ခွာလာပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ဒီလူအုပ်ကြီးဟာ America တိုက်နိုင်ငံနေတဲ့ဒီနှစ်ထွက်လာတဲ့ပထမဆုံးအတုပ်လဲဖြစ်ပါတယ်။ကမ္ဘာတဝန်း COVID-19 ရောဂါကူးစက်ခံရသူအရေအတွက်64သန်းခွဲကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကဒီကနေ့မနေ့အစောပိုင်းမှာထုတ်ပြန်လိုက်ပါတယ်။အဲဒီထဲမှာ American ပြည်ထောင်စုကရောဂါကူးစက်ခံထားရသူအများဆုံးဖြစ်ပြီးကူးစက်သူစုစုပေါင်း 23.8 သန်းရှိပါတယ်။ India နိုင်ငံက 10 သန်းခွဲနဲ့ဒုတိယ Brazil နိုင်ငံက 8.4 သန်းနဲ့ကူးစက်မှုတတိယအများဆုံးဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းအနောက်ပိုင်းမှာတောက်ကြံလေးကလှုပ်ခတ်သွားခဲ့တဲ့ငလျင်ကြောင့်သေဆုံးတဲ့ဦးရေဟာ83ယောက်ထက်မနည်းရှိသွားပြီလို့အင်ဒိုနီးရှားနိုင်ငံဘေးဒုက္ခကယ်ဆယ်ရေးဌာနကဒီကနေ့ပြောပါတယ်။ပြင်းအား 6.2 မဂနီကျူးရှိတဲ့ငလျင်ကြောင့်လူပေါင်း820ကျော်ဒဏ်ရာရခဲ့ပြီး 2,800 ကျော်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရပါတယ်ရှင်။ တော်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအပိနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနေ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.